Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ22ရက်စနေနေ့မနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ24.30MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်ကျမနင်္ဂလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတဲ့ဆက်သွားမှာပါ
ကျမကတော့ဆုမြတ်မှာပါရှင်အင်ပြူတော်ပြန်ကြားရေးတာဝန်ခံရာဒူးယူထားတာ6လပဲရှိသေးတဲ့ရှောင်းစပိုက်ဆာရာဒူးကနေနှုတ်ထွက်သွားပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပြတ်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ဒီတစ်ခါမြန်မာနိုင်ငံခီးစဉ်ကိုဘယ်လိုအမြင်ရှိပါသလဲ
This is my third visit under the new government, and I have to say I am disappointed to see the tactics applied.
ထောက်တာရန်ဟီလီပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြမှာပါ။ဒါအပြင်နိုင်ငံတကာသတင်းဆောင်မမှာတော့တမရဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်ဝေဖန်လိုက်တဲ့အမေရိကန်ရှေ့နေချုပ်ရဲ့သဘောထားကိုကြားမှာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်တီဘောဖက်တိုက်ပွဲတွေဆိတ်လာရတဲ့အကြောင်းရင်းနဲ့နယူးယောက်ကကုလသမဂ္ဂဌာနချုပ်မှမကြခင်ကကျင်းပခဲ့တဲ့ရေတရန်စားသားနယ်ဘေးအန္တရာယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ငန်းနာတွေကိုထုတ်လွှင့်သွားမှာပါ။အခုတော့ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။အင်ပြူရောဆက်သွယ်ပြန်ကြားရေးရညွှန်ကြားရေးမှုသစ်ကိုခန့်အပ်လိုက်ပြီးတဲ့နောက်အင်ပြူရောပြန်ကြားရေးတာဝန်ခံရှောင်းစပိုက်ဆာရာထူးကနေနှုတ်ထွက်သွားပါတယ်။စုစည်းပွားရေးလုပ်ငန်းရှင်တယောက်ဖြစ်ပြီးယင်းဒီမြုံလန်သူတွေရဲ့ငွေကြေးတွေကိုစီမံခန့်ခွဲသူတယောက်ဖြစ်ခဲ့တဲ့အန်သိုနီစကာရာမူချီကိုသမ္မတဒေါ်နယ်ထရမ့်ကတာဝန်ပေးခန့်လိုက်တာပါအဲ့ဒီနောက်မှာတော့အင်ပြူရောပြောခွင့်ရတာဝန်နဲ့အင်ပြူရောပြန်ကြားရေးယာယီညွှန်ကြားရေးမှုတာဝန်ယူထားသူစပိုက်ဆာကချက်ချင်းဆိုသလိုနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်သမ္မတနိုင်ငံအတွက်တာဝန်ထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့ဩဂတ်လအထိတာဝန်ထမ်းဆောင်သွားမှာဖြစ်တယ်လို့စပိုက်ဆာက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်အင်ပြူရောကတာဝန်အပြောင်းလဲတွေအပေါ်သဘောထားမတူတဲ့အတွက်စပိုက်ဆာနှုတ်ထွက်တာလို့နိုင်ငံရေးအကဲခတ်တွေရဲ့တုံ့သက်ချက်တွေကိုအမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ Sean Spicer နေရာမှာ Sarah Huckabee Sanders ကအင်ပြူရောပြောခွင့်ရသူအဖြစ်အစားထိုးတာဝန်ယူသွားမှာဖြစ်တယ်လို့ Anthony Scaramucci ကကြေညာပါတယ်။အင်ပြူရောဆက်သွယ်ရေးပြန်ကြားရေးရညွှန်ကြားရေးမှုသစ်ဖြစ်လာတဲ့ Scaramucci ဟာ Republican Party ကိုရန်ပုံငွေလှူဒန်းလာသူတစ်ယောက်ဖြစ်ပါတယ်။2016ရွေးကောက်ပွဲကာလတုန်းကတခြားသမ္မတRepublican သမ္မတလောင်းဝင်ပြိုင်သူနှစ်ယောက်ကိုတက်တက်ကြွကြွထောက်ခံခဲ့ပြီးတော့နောက်ပိုင်းမှာ Trump ကိုထောက်ခံခဲ့သူဖြစ်ပါတယ်။ Donald Trump ဟာလူကြားနိုင်ငံရေးသမားကြီးဖြစ်တယ်လို့လည်းပြောမှုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တယောက်ကမေးမြန်းစင်မှာသူကအဲ့ဒီလိုပြောခဲ့ဘူးတဲ့အပေါ်တောင်းပန်ကြောင်းသမ္မတကိုပြောကြားခဲ့ပါတယ်
။ American ရွေးကောက်ပွဲမှာ Russia တို့ဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာဥဆောင်စုံစမ်းနေတဲ့အထူးရှင်နေ Robert Mueller နဲ့သူ့ရဲ့စုံစမ်းရေးအဖွဲ့ဟာအလို့ကိုထိခိုက်နိုင်တဲ့ကိစ္စတွေလှုပ်ထားသလားဆိုတာကိုသမ္မတဒိုနယ်ထရမ့်ရဲ့တရားရေးအကြံပေးတွေကစုံစမ်းနေတယ်လို့ New York Times သတင်းစာကဖော်ပြပါတယ်။အထူးရှိနေမူလာရဲ့စုံစမ်းမှုတွေပေါ်အများယုံကြည်မှုနည်းအောင်လုပ်ဖို့ကြိုးစားတာဖြစ်တယ်လို့သတင်းစင်းမြစ်တချို့ကိုကိုးကားပြီးတောက်ကြနေထုတ်ဝေတဲ့သတင်းစာမှာရေးသားထားတာပါ။စုံစမ်းစစ်ဆေးနေသူတွေကိုအလို့နဲ့ပတ်သက်ပြီးတော့ရောနိုင်ငံရေးနဲ့ပတ်သက်လို့ပါထိခိုက်နိုင်တဲ့လုပ်ရက်တွေရှိသလားဆိုတာသမ္မတထရမ့်ရဲ့အကြံပေးတွေကကြေကြေပြန့်ပြန့်စုံစမ်းနေတယ်လို့ဆောင်းမမရေးသားထားပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေပေးတဲ့လူငွေကိစ္စကနေသမ္မတကယာဒူးကဖယ်ရှားလိုက်တဲ့ FBI အကြီးအကဲဟောင်း James Comey နဲ့ Robert Mueller တို့ဘလောက်ရင်းနှီးသလဲဆိုတာအထိအသေးစိတ်စုံစမ်းနေတယ်လို့ဆိုပါတယ်။အလို့ရဲ့အကျိုးစီးပွားကိုထိခိုက်နိုင်တဲ့လုပ်ရက်တွေရှိမရှိသုံးသပ်သွားမှာဖြစ်တယ်လို့တင့်တော်တယ်လို့မေးခွန်းထုတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။
ဂျော်ဒန်မြစ်အနောက်ဖက်ကမ်းကအိမ်တိမ်ကိုပါလက်စတိုင်းတယောက်ကအတင်းဝင်ပြီးအထဲမှာရှိနေတဲ့သူတွေကိုဓားနဲ့ထိုးခဲ့တဲ့အတွက်အစ္စရေးသုံးယောက်သေဆုံးပြီးတော့တယောက်ဒဏ်ရာရခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါရယ်ရမာလာမြို့မြောက်ဖက်ကနေဗစ်ဆပ်ဆိုတဲ့အရပ်မှာဓားထိုးမှုဖြစ်ခဲ့တာပါဓားနဲ့ထိုးသူကိုပြစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းမီဒီယာတွေကိုပြောပေမဲ့အဲ့ဒီသူဘယ်သူလဲသေဆုံးသွားသလားဆိုတာရှင်းရှင်းမသိရသေးပါဘူးတောက်ကြနေအစောပိုင်းတုန်းကလည်းပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်တွေကြားမှာပဋိပက္ခဖြစ်ခဲ့လို့ပါလက်စတိုင်း၃ယောက်သေဆုံးသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါရယ်ဂျေရုဆလင်မြို့ဟောင်းမှာဂျူးလူမျိုးတို့ကတမ်ပယ်မောင်းလို့ခေါ်ပြီးအစ္စလမ်ဘာသာဝင်တွေက Noble Sanctuary လို့ခေါ်တဲ့နေရာကိုတောက်ကြနေဝေပြုတဲ့နေ့မှာအသက်50အောက်မွတ်စလင်အမျိုးသားတွေဝင်ရလို့အစ္စရေးရဲကတားမြစ်ခဲ့ပြီးတဲ့နောက်မှာပဋိပက္ခတွေဖြစ်ခဲ့တာဖြစ်ပါရယ
် IS သွေးကြားခေါင်းဆောင်တူဦးဖြစ်တဲ့အဘူဘကာအယ်ဘဂဒါဒီတယောက်တေဆုံးသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်နှစ်ဦးကညင်းဆိုလိုက်ပါတယ်။ဘ ဘဂဒတိဟာဒီအီရတ်နဲ့ဒါမှမဟုတ်စီးရီးယားနိုင်ငံမှာအသက်ခံလိုက်ရတယ်လို့မကြသေးခင်သတင်းပတ်တွေတုန်းကရုရှား၊စီးရီးယား၊အီရန်နဲ့အခြားလူအခွင့်အရေးတစ်ဖွဲ့တို့ကထုတ်ပြန်တဲ့သတင်းမျိုးစုံထွက်ပေါ်လာတာပါ။ဘဂဒတိအသက်ခံရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဘာသက်သေအထောက်အထားမှမရှိသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကျော်အမေရိကန်အကြမ်းဖက်မှုတိုက်ဖျက်ရေးဌာနဒါရိုက်တာနစ်ရာစမူဆန်ကပါတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဘဂဒါဒီဟာအသက်ရှင်နေသေးတယ်လို့သူယူဆကြောင်းဝန်ကြီးမက်ဒစ်ကပင်နဂွန်စစ်ဌာနချုပ်မှသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်ဘဂဒါဒီဘယ်မှာရှိလဲဆိုတာအမေရိကန်ကအနီးကစောင့်ကြည့်နေသေးကြောင်းသူဟာအမေရိကန်ကိုစစ်ကြေညာထားသူဖြစ်တာအကြောင်းသူ့နဲ့ထိုက်တန်တဲ့စုကိုရရှိစေမှာဖြစ်ကြောင်းလည်းကာကွယ်ရေးဝန်ကြီးမက်ဒစ်ကပြောပါတယ်။အကြမ်းဖက်မှုတိုက်ဖြည့်ရေးဌာနဒါရိုက်တာရာမူဆန်ကလည်းဘဂဒါဒီတကယ်တည်ဆုံးသွားပြီလားဆိုတာသေချာအောင်လုပ်ဖို့လိုကြောင်းပြောဆိုပါတယ်။
UAV ကတည်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့မနက်အတွင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပျက်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုဆက်နှစ်ရက်ကြာဒေါက်တာရန်ဟီလီကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာဟန်တားမှုတွေရှိတဲ့အပေါ်စိတ်ပျက်တယ်လို့အခုလိုပြောကြားခဲ့တာပါ။
As well as increasing restrictions on my access, individuals who meet with me continue to face intimidation.
ကျွန်မတွားကျင်တဲ့နေရာတွေအပေါ်ကန့်သတ်မှုတွေတိုးခဲ့တဲ့အပြင်ကျွန်မနဲ့တွေ့ဆုံတဲ့သူတွေအနေနဲ့လည်းနှောက်ယှက်ခံရမှုတွေတွေ့ကြုံခဲ့ရပါတယ်။သူတို့တွေကိုဓာတ်ပုံရိုက်ယူတာ၊ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုမတွေ့ခင်ရောတွေ့ဆုံပြီးမှရောမေးမြန်းခံရတာတွေရှိခဲ့ပါတယ်။ဒီချိန်မှာဆိုရင်သူတို့နောက်ကလိုက်ပြီးတောင်ထောက်လန်းတာတွေကိုခံခဲ့ရပါတယ်။ဒါဟာဘယ်လို့မှလက်ခံနိုင်စရာမရှိပါဘူး။
NLD အစိုးရလက်ထက်မှာတတိယအကြိမ်လာရောက်စုံစမ်းတဲ့ဒေါက်တာရန်ဟီလီကလက်ရှိအစိုးရဟာအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့နည်းတွေကိုဆက်ပြီးသုံးနေတာတွေ့ရတဲ့အတွက်စိတ်ပျက်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဒေါက်တာရန်ဟီလီရဲ့ထုတ်ပြန်ချက်ထဲမှာရေဘူးရဆန်တဲ့ဆွဆွဲချက်တွေနဲ့မှားယွင်းတဲ့အချက်များစွာပါဝင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆယ်စုနှစ်နဲ့ချီကြုံတွေ့နေရတဲ့ပြည်တွင်းပဋိပက္ခတွေဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့အတွက်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာကြုံရတဲ့အခက်အခဲတွေကိုလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထုတ်ပြန်ချက်မှာထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးလို့လည်းထောက်ပြပါတယ်ဒေါက်တာရဟီလီရဲ့အခုခီးစဉ်တွင်မှရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကနေရာတချို့စီကိုတွားခွင့်မရခဲ့ပါဘူး။သူခီအတွင်လူခွေရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့အတွက်စုံစမ်းမှုတွေမလုပ်ပါဘူးဆိုတဲ့အာမခံချက်ကိုအစိုးရကတောင်းဆိုခဲ့တဲ့အပေါ်အင်မတန်အံ့အားတင်ကြောင်းလဲဒေါက်တာရဟီလီကခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကုလသမဂ္ဂကသူ့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုပေးထားတဲ့လုပ်ပိုင်ခွင့်ဟာတီးခြားစီဖြစ်တယ်လို့ပြောပါတယ်။အခုခီးစဉ်အတွင်တွေးရှိချက်တွေကိုတော့ကုလသမဂ္ဂထွေထွေညီလာခံမှအောက်တိုဘာလကျရင်ပြည့်အစုံအစည်းအဝေးတင်မှာဖြစ်ပါတယ်ရှင်။
NLD ပါတီရဲ့အီယာဝတီတိုင်းမအူပင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေနှုတ်ထွက်လိုက်ပါပြီ။သူဟာ2015ရွေးကောက်ပွဲနောက်ပိုင်း NLD ပါတီကနေပထမဦးဆုံးနှုတ်ထွက်တဲ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်။ဦးစိန်ဝင်းရဲ့နှုတ်ထွက်စာကိုဇူလိုင်14ရက်နေ့ကတင်ခဲ့ပြီးပါတီကလည်းနှုတ်ထွက်ခွင့်ပြုကြောင်းအကြောင်းကြားလာတယ်လို့သူကပြည်တွင်းသတင်းဌာနတွေကိုပြောပါတယ်။ NLD ပါတီကနှုတ်ထွက်လိုက်တဲ့ဆိုပေမဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့သူကဆိုပါတယ်။ဦးစိန်ဝင်းဟာ2011ခုနှစ်မှာ NLD ပါတီဝင်ဖြစ်လာခဲ့သူပါ။စိုက်ပျိုးရေးပညာရှင်တဦးလည်းဖြစ်တဲ့ဦးစိန်ဝင်းဟာ2012ကြားပြရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့သူဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီရဲ့ဂုဏ်သိက္ခာညှိုးနှွမ်းစင်မှုအတွက်ဆိုပြီးမူပင်ဦးစိန်ဝင်းအပါအဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကို2016နိုဝင်ဘာလထဲမှာပါတီရဲ့တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းခဲ့ပါတယ်။အဲ့ဒီအချိန်တုန်းကပြည်သူ့လွတ်တော်ထဲမှာတောင်သူလင်သမားနဲ့အလုသမားကြီးရကော်မတီဥက္ကဋ္ဌဖြစ်တဲ့ဦးစိန်ဝင်းကိုတာဝန်ကနေရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဦးစိန်ဝင်းကတော့သူပါတီကနေနှုတ်ထွက်ရတာဟာတောင်သူလင်သမားကြီးရတွေကိုလုတဲ့အပိုင်းမှာပါတီကသူ့ဘော်ကန့်သတ်ခဲ့တာနဲ့လွတ်တော်ကြီးရကော်မတီကနေသူ့ကိုဖယ်ရှားခဲ့တာဟာဒီမိုကရေစီနီးလမ်းမကျဘူးဆိုပြီးသုံးသပ်ပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှားဖို့ကွဲလွန်သွားပြီးသတင်းတစ်ပတ်ကျော်လာချိန်အထိဘယ်ရောက်နိုင်မှန်းမသိတဲ့သူ့ရဲ့ဇနီးတဲ့လူရှားလွှမ်းမြောက်လာရေးအတွက်ပြည်ရင်းပြည်ပကလူခွေလှူရှားသူတွေအစွမ်းကုန်စူးစမ်းမယ်လို့ပြောနေကြပါတယ်။လူရှားကိုလွတ်မပေးရင်တရုတ်တန်ရောက်ရှိတဲ့လမ်းတိုင်းကိုလူရှားဖို့ပလာဇာလို့နာမည်ပြောင်းခေါ်အောင်လို့နိုင်ငံတိုင်းကိုလှူရှားတောင်းဆိုသွားမယ်လို့လူရိုလင်မယားကိုကိုစားပြုတဲ့အမေရိကန်ရှေ့နေဂျဲရစ်ကန်ဆာကပြောပါတယ်။လူရှားဘိုမကွဲလွန်ခင်ရက်တွေမှာသူနဲ့အတူရှိခဲ့တဲ့လူရှားဟာလူရှားဘိုရဲ့မှားကြားချက်တွေကိုသိတဲ့တဦးတည်းသူဖြစ်တာမို့သူ့ကိုအပြင်လောကနဲ့အဆက်ဖြတ်ထားတာဖြစ်မယ်လို့လေးလာသူတချို့ကသုံးသပ်ပါတယ်။အသက်56နှစ်ရှိပြီဖြစ်တဲ့လူရှားဟာလူရှားဘိုနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့2010ခုနှစ်ထဲကနေအိမ်အခြေချုပ်ကျနေတာဖြစ်ပါတယ်။လူရှားနဲ့သူ့ရဲ့မောင်ငယ်လူဝိုင်းတို့တောက်ချာနေနေလေပိုင်းရောက်တဲ့အထိဘယ်နာရောက်နေမှန်းမသိဘူးလို့ဟောင်ကောင်အခြေစိုက်လူအခွင့်အရေးနဲ့ဒီမိုကရေစီဆိုင်ရာသတင်းအဖွဲ့ကပြောပါတယ်။
နောက်ကိုရီးယားနိုင်ငံကိုသွားတဲ့အမေရိကန်လူမျိုးတွေဖမ်းဆီးခံရတာမျိုးအချိန်ကြာရှည်ထောင်ချခံနိုင်ခြင်းအလွန်များတဲ့အတွက်အမေရိကန်တွေနောက်ကိုရီးယားကိုမသွားကြဖို့တားမြစ်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်အမေရိကန်နိုင်ငံကူးလက်မှတ်နဲ့နောက်ကိုရီးယားသွားတာနောက်ကိုရီးယားနိုင်ငံကိုတထောင်နာပြီးခီးသွားတာတွေမလုပ်ကြဖို့နိုင်ငံသားကြီးဝန်ကြီးဌာနရဲ့ကန့်သတ်ချက်ထုတ်ဖို့ညွှန်ကြားထားကြောင်းနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပါတယ်နောက်ကိုရီးယားအချင်းထောင်မှာတတိမြေမျောခဲ့တဲ့အမေရိကန်ကျောင်းသားအိုတာဝမ်ဘီယာအမေရိကန်ကိုပြန်ရောက်ပြီးကွယ်လွန်သွားတဲ့နောက်ပိုင်းအခုလိုအမေရိကန်တွေမြောက်ကိုရီးယားမသွားဘူးမရဘူးလို့တားမြစ်ချက်တွေထွက်ပေါ်လာတာပါ Direct from Washington The
Voice of America The VOA စနေနေ့မနေ့ခင်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်သမ္မတဒေါ်နယ်ထရမ့်က New York Times သတင်းစာနဲ့တွေ့ဆုံမင်းမြန်ခတ်မှာသူ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပေမယ့်လို့ American ရှေ့နေချုပ် Jeff Sessions ကသူ့အနေနဲ့တာဝန်ဝတ္တရားတွေကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ကြာရာပတိနေ့မှာပြောဆိုပါတယ်ပြည်ခရတဲ့ American သမ္မတရွေးကောက်ပွဲမှာ Russia ရဲ့ဆွဖက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးမှာရှေ့နေချုပ် Sessions ကပါဝင်လှုပ်ဆောင်တာမျိုးမလုပ်ဖို့ဆုံးဖြတ်ခဲ့တာကြောင့်စိတ်ပြတ်မိတဲ့အကြောင်းသမ္မတ Trump ကပြောခဲ့တာပါ VOA သတင်းထောက်ရဲ့ဆောင်းပါးကိုဒေါခင်ဆိုဝင်းကပြောပြထားပါတယ်ရှင်
American ရှေ့နေချုပ် Jeff Sessions ကရှေ့နေချုပ်အဖြစ်သူ့ရဲ့လောက်ကင်နိုင်တဲ့အရေးအချင်းပေါ်မှာစိုးရင်စရာမရှိဘူးလို့သတင်းစာရှင်းလင်းပွဲအတွင်းအခိုင်အမာပြောကြားလိုက်ပါတယ်
။ We love this job. We love this
department. ကျွန်တော်ဒီလောက်ကိုမြန်လို့ရတဲ့ဒီဌာနကိုချစ်ပါတယ်။ကျွန်တော်အနေနဲ့ဒီတာဝန်နဲ့တင့်တော်နေသမျှဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်
။ဒါပေမဲ့ရှေ့နေချုပ် Sessions ဟာရုရှားစုံစမ်းစစ်ဆေးရေးကိစ္စကိုလက်ရှောင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်တဲ့လို့သမ္မတ Trump ကအကြံပေးခဲ့ပုံရပါတယ်။ရှင်းနေကြုတ် sections အနေနဲ့ဒီစုံစမ်းစစ်ဆေးမှုကနေဘေးထွက်မနေသင့်တဲ့အကြောင်းတကယ်လို့ရှင်းနေကြုတ် sections အနေနဲ့အဲ့ဒီလိုလုပ်မယ်ဆိုရင်တော့သူဒီတာဝန်ကိုမယူခင်ကတည်းကပြောခဲ့တင်ပြီးတော့ဒါဆိုရင်သူ့ဘက်ကလည်းတခြားသူတယောက်ကိုရွေးချယ်ခဲ့မှာဖြစ်တယ်လို့သမ္မတ Trump က New York Times သတင်းစာကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ Trump ကိုအရင်ဦးဆုံးထောက်ခံသူတွေကတဦးဖြစ်တဲ့ရှေ့နေကျုပ် Sessions ဟာပြီးခဲ့တဲ့မေလကထွက်စာတင်ခဲ့ပေမဲ့လို့သမ္မတ Trump ကလက်မခံဘဲပယ်ချခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။American ရှေ့နေကျုပ် sessions နဲ့ American ဆိုင်ရာရုရှားတန်အမတ်ကြီးစာဂေးကစ်စလီယက်တို့အကြားတရားဝင်ကြေညာထားခြင်းမရှိတဲ့အဆက်အသွယ်တွေရှိတယ်လို့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာရှေ့နေကျုပ် sessions ကရုရှားစုံစမ်းစစ်ဆေးရေးမှာမပါဝင်ဘဲဘေးထွက်နေကြတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကြောင့် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုရုရှားကိစ္စအထူးစုံစမ်းစစ်ဆေးရေးမှူးဖြစ်ခန့်အပ်လိုက်တာလည်းဖြစ်ပါတယ်သမ္မတ Trump ကတော့ Mr. Mueller အနေနဲ့ရုရှားနဲ့မသက်ဆိုင်တဲ့သူ့မိသားစုရဲ့ဗန်နာရေးကိစ္စတွေကိုစုံစမ်းစစ်ဆေးတာတွေမလုပ်သင့်ဘူးဆိုပြီးတွေ့ဆုံမီးမြန်းကန်အတွင်းမှာပြောဆိုလိုက်ပါတယ် Brookings Institute က William Gilston အပါအဝင်အတော်များများကတော့ဒီလိုပြောတာမသင့်တော့ဘူးလို့ရှုမြင်နေကြပါတယ်
Mr. Trump, who of course has
run... What is all on Mithazu Sibai Bay Lola Gere Tamra Trump, American Pwesee Bong Chee Gan Ubiri Ye, Mula Adebe Phitte, Tija Lola Bi, Bamalai De Lopeng Gwen Shire, American Pirangzu Surago Nale Bong Mea Bawu, Shee Ne Joha, Tamra Ye Le Yung Tata Mahou Bawu, Tua American Nangyan Ma, Atika Aja Zong, Achi Zong, Tia Ye Wunan Phit Bare.
Tamra George W. Bush Lette, American Tia Ye Tha Na Ye, Atu Song Zan Sisi Ye Pwe Ma Pa Wen Gere, Peter Zaiden Bird Gardo, သမ္မတ Trump ပြောတာတွေက Robert Mueller နဲ့စုံစမ်းစစ်ဆေးရေးအဖွဲ့အပေါ်အကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါတယ်
။ They don't pay it any mind. You know, it's just background.
Trump ပြောတယ်သူတို့ကစိတ်ဝင်စားပါဘူး။သူတို့တော်တော်တကြံမြောက်တက်တက်ပါ
ဘာမှလည်းလုပ်လို့မရပါဘူး။ဒါကြောင့်သူတို့အနေနဲ့ဒီကိစ္စကိုအချင်းကုန်ခံစဉ်းစားနေမှာမဟုတ်ဘူးဆိုတာလည်းသိကြပါရစေ
။တမရထရမ့်အနေနဲ့ရုရှားစုံစမ်းစစ်ဆေးရေးကိုအမြန်ဆုံးအဆုံးသတ်ကောင်းအဆုံးသတ်ချင်ပေမဲ့လို့လည်းလောလောဆယ်မှာအဲ့ဒီလိုဖြစ်လာဖို့မရှိသေးပဲ။လာမယ့်သတင်းပတ်ကြရင်တော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဟောင်းပေါ့မန်နာဖော့နဲ့သူ့ရဲ့သားကြီးဒေါ်နယ်ထရမ့်ဂျူနီယာတို့ဟာအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုရတော့မှာဖြစ်ပါရဲ့ရှင်။
ရရှိများရှင်နယ်သာလန်နိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာပြည်မှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြည်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပြည်တွင်သတင်းတွေဖက်လက်ရအောင်ပါ။ရှီခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာရှုပ်ထွေးနေစေဖြစ်ပြီးရေပုံရအားဖြင့်မွတ်စလင်အတိုင်းအဝိုင်းရဲ့အခြေအနေဟာတိုးတက်မှုနေကွေနေတဲ့အပြင်အစိုးရတဲ့အနေနဲ့အရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့မဟာဗျူဟာတွေကိုဆက်ပြီးမကျင့်သုံးဖို့လဲကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီကပြောဆိုလိုက်ပါတယ်။ဒါအပြင်သူမအနေနဲ့ဒီတစ်ခေါက်ခီးစင်မှာနေရာတချို့ကိုလုံခြုံရေးအကြောင်းပြချက်ကြောင့်တွားရောက်လေးလာခွင့်မရသလိုတက်မရောကာကွယ်ရေးဦးစီးချုပ်အပါအဝင်တက်မရောထိပ်ပိုင်းကောင်းဆောင်တချို့နဲ့လည်းတွေ့ဆုံခွင့်မရခဲ့ဘူးလို့ပြောပါတယ်။အဖြစ်အဆုံကတော့သတင်းစာရှင်းလင်းပွဲကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြထားပါတယ်
။မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးအခြေအနေတွေကိုလာရောက်လေ့လာတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာသူမရဲ့ဆက်နှစ်တာခီးစဉ်အဆုံးမသတ်ခင်မှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းပြုလုပ်ခဲ့တာပါ။ကုလားအထူးကိုယ်စားလှယ်ကိုရိုင်းတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေဟာတိုးတက်မှုနှေးကွေးနေသေးတယ်လို့ဒေါက်တာရန်ဟီလီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ်
။ The general situation for the Rohingya has hardly improved since my last visit in January.
And has ဇန်နဝါရီခီးစဉ်ဖြစ်တဲ့ကျွန်မနောက်ဆုံးလာခဲ့တဲ့အချိန်ကစပြီးရိုဟင်ဂျာတွေရဲ့ရေဘူးကအခြေအနေကိုတိုးတက်မှုရှိတယ်လို့ပြောဖို့ခက်ခဲတဲ့အပြင်ရခိုင်မြောက်ပိုင်းအခြေအနေဟာပိုပြီးတော့အောင်ရှုပ်ထွေးနေတဲ့အနေအထားမှာရှိနေပါတယ်စစ်စင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလူ့အခွင့်အရေးချုပ်ပေါက်တယ်လို့စွပ်စွဲတဲ့အစီအခံစာတွေဇက်တိုက်ရနေတာပါဒါအပြင်နိုင်ငံသားစီစီရေးရှောက်ထားတဲ့ရိုဟင်ဂျာတွေကိုဘယ်သူဘယ်ဝါမှမသိရသူတွေကပြစ်မှတ်ထားတိုက်ခိုက်တာတွေအစိုးရအာဏာပိုင်တွေနဲ့လက်တွဲလုပ်နေတဲ့ကြေးရွာအုပ်ချုပ်သူတွေနဲ့အခြားမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကြောင့်ရိုဟင်ဂျာအရက်သားအများအပြားကြောက်လန့်နေကြရသလိုနှစ်ဖက်အကြမ်းဖက်မှုတွေကြောင့်မြေသားပင်ဖြစ်နေရတာတွေလည်းတွေ့ရပါတယ
်။ဒေါက်တာယန်ဟီလီဟာဒီတစ်ခေါက်မှာလုံခြုံရေးအခြေအနေကြောင့်တချို့နေရာတွေကိုတွားရောက်ဖို့အစိုးရကခွင့်မပြုခဲ့သလိုရှမ်းပြည်နယ်ဘက်မှာဆိုရင်လည်းလာရှိုးတစ်ခုကိုသာတွားရောက်ခွင့်ရခဲ့တာပါ။သတင်းသမား၃ဦးကိုမတရားအသင်ပုံမှန်ဆက်ခွင့်တင်နဲ့ဖမ်းဆီးထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်ဖို့ခွင့်တောင်းခဲ့ပေမဲ့အစိုးရကဒါကိုခွင့်မပြုခဲ့ဘူးလို့ကုလထုကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်ကရင်ပြည်နယ်ဘက်မှာဆိုရင်လည်းဖအံမျိုးတစ်ခုကိုသာတွားရောက်ခွင့်ရခဲ့တာပါ။သူမရဲ့ခီးစဉ်အတွင်းအစိုးရထိပ်ပိုင်းကောင်းဆောင်နေနိုင်ငံရေးနဲ့ရက်ဖက်လူအဖွဲ့အစည်းတို့အပါအဝင်ဒေသခံတွေကိုတီးခြားစီတွေ့ဆုံခဲ့ပါတယ်။စစ်အုပ်ချုပ်ရေးကနေရက်ဖက်အုပ်ချုပ်ရေးကိုပြောင်းနေတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာအဟန့်အတားဖြစ်နေတယ်လို့သတ်မှတ်ကြတဲ့စစ်ဘက်ကတာဝန်ရှိသူတွေနဲ့ဘာသာရေးပြဿနာဆိုင်ရာတွေမှာတာဝန်ရှိတဲ့ဌာနတွေကိုမတွားခွင့်နိုင်ခဲ့တာတွေကိုသူမကမကြေမနက်နဲ့အခုလိုပြောဆိုလိုက်ပါတယ်။
In Mexico, I met with the state counselor as well as other government ministries and officials.
တမရောကာကွယ်ရေးဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုကျွန်မမတွေ့ခဲ့ရတဲ့အပြင်ပြည်ထရေးကုတန်းသွာလာရေးဆက်သွယ်ရေးဆိုင်ရာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ခွင့်မရခဲ့ပါဘူး
ဒေါက်တာရန်ဟီလီဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးလူ့အခွင့်အရေးအခြေအနေကာကွယ်တိုးမြှင့်ရေးကိစ္စယဉ်ကျေးရေးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်ဒ ဒါအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်နှောက်ယှက်နေတယ်ဆိုပြီးဝေဖန်ပြောဆိုနေကြတဲ့စစ်တွေဥပဒေပုံမှ66ကကြီးနဲ့ပတ်သက်လို့လည်းပြန်ကြားရေးဝန်ကြီးဦးဖင်မြင့်နဲ့ဆွေးနွေးခဲ့တာပါဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ရွေးကောက်ခံအစိုးရတဲ့လက်ထက်မှာအရင်အစိုးရတွေကျင့်သုံးခဲ့တဲ့နည်းပြပါတချို့ကိုကျင့်သုံးနေဆဲဖြစ်တာကြောင့်စိတ်ပြတ်မိတယ်လို့လည်းဒေါက်တာရန်ဟစ်တီကသတင်းစာရှင်းလင်းပွဲအတွင်းမှာခုလိုပြောပါတယ်
This is my third visit under the new government and I have to say I am disappointed to see the tactics applied.
အခုကျမရဲ့ခရီးစဉ်ဟာအစိုးရတဲ့လက်ထက်မှာတတိယအကြိမ်လာရောက်တာဖြစ်ပြီးအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့မဟာဗျူဟာတွေကိုပဲကျင့်သုံးနေရမြင်ရတာမျိုးစိတ်ပြတ်မိပါတယ်အစိုးရတဲ့အနေနဲ့အထူးသတ်မှတ်မှုတွေမပါပဲကုလသမဂ္ဂနဲ့ပုံမှန်ဆက်ဆံရေးရှိဖို့လိုလားတယ်ဆိုတာကျမနားလည်ပါတယ်ကုလသမဂ္ဂအထူးသတ်မှတ်ချက်တွေဖြေလျှော့မပေးခင်မှာအခုလိုအထူးအာရုံစိုက်မှုတွေနဲ့စုံစမ်းစစ်ဆေးမှုတွေရောပါဖို့တင့်နေပြီဖြစ်တဲ့မြန်မာနိုင်ငံကိုအပြောင်းအလဲတွေရှိအောင်ပထမဆုံးလုပ်ဖို့လိုပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ဒီတစ်ခေါက်မြန်မာပြည်ခီးစဉ်မစခဲ့မှာသူမရဲ့ခီးစဉ်ဟာကုလသမဂ္ဂကချမှတ်ထားတဲ့အချက်လက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိစေရဘူးလို့အစိုးရကပြောဆိုထားပါတယ်ဒါပေမဲ့လို့သူမရဲ့တာဝန်နဲ့ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးမစ်ရှင်ရဲ့လုပ်ပိုင်ခွင့်ဟာမတူညီဘူးလို့ဒေါက်တာရန်ဟီလီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်အခုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတွေပဲဆက်ရအောင်ပါရှမ်းမြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်သီဘောမြို့နယ်တွေမှာမြန်မာတပ်မတော်ကထိုးစစ်ဆင်နေပြီးတောက်ကြနေတော့ကတအောင်ပလောင် TNLA တပ်ဖွဲ့နဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့ကျွန်းလာထက်မှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တို့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားပြီးတဲ့နောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ
်ဇူလိုင်လ21ရက်တောက်ကြနေမွန်လွယ်ပိုင်းတို့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာအစိုးရတပ်တမ88နဲ့ TNLA တပ်ရင်း112တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးတီဘောမြို့နယ်မှာတော့ခွန်လန်းကြီးရွာနားမှာလည်းညနေ4:00ကျော်လောက်မှာမြန်မာတပ်မတော်ကရဟတ်ရင်နဲ့လာရောက်ဘုံကျဲသွားတယ်လို့ TNLA တပ်ဖွဲ့နိုင်ငံသားစစ်ဆင်ရေးတာဝန်ခံဘူမူတာပန်လာက VOA ကိုပြောပါတယ်
ရဲသမဟာပြည်နယ်ဒီကုတ်ခိုင်မြို့နယ်လုံကံနဲ့ချရမ်ကြီးရွာဘုံချီမှာဖြစ်ပွားခဲ့တဲ့ဖြစ်တာတော့ညနေပိုင်း3:00နဲ့4:00ဘုံချီမှာတည်ရင်ဖြစ်ပွားတယ်နောက်ပြီးတော့ကဒီစီကျွန်တော်ရဲ့တမန်နဲ့မြေကိုဒီပေါ်ပဲမှာအဲ့ဒီမှာကျတော့ဒီတိုက်ပွဲဖြစ်ပွားမှုတော့မရှိဘူးဒါပေမဲ့မြန်မာသမရဘက်ကကဒီရွက်ချက်ရှိရှိနဲ့ဒီခွက်လန်ခွက်လန်ကြီးရွာမှာဒီပုံလာကျဲသွားတယ်လို့ကျွန်တော်သိရှိရတယ
်ဒီအခြေအနေတွေနဲ့ပတ်သက်လို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူးပြီးခဲ့တဲ့ဇွန်လကစလို့မြန်မာတမတော်ဘက်ကတမ88 33 112တို့ကိုတပ်ရင်အားတိုးချတာပြီးဒေသခံစကကတင့်နဲ့16တက်တွေကလည်းတိုင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့တောတွင်အခြေစိုက်စခန်းတွေအထိပိုက်ဆိတ်တိုက်ထိုးစစ်ဆင်လာတယ်လို့ TNLA တပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ဇွန်လတည်းမှာတရုတ်အစိုးရရဲ့ဂျားဝင်စစ်ဆက်ပေးမှုအရမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားခဲ့ပြီးနောက်အခုလိုတိုက်ပွဲတွေပိုဆိတ်လာတယ်လို့ဗိုလ်မှူးတာပန်လာကပြောပါတယ်
ဒီကျွန်တော်တို့ဘက်ကလည်းဒီတပွဲတစ်ဖြစ်ပါဖို့မရှိအောင်ဒီအတိုင်းနိုင်ဆုံးကျွန်တော်ထင်ချုပ်ပါတယ်နိုင်ငံရေးဘက်မှလည်းဒီ27ပြည်လုံးမှလည်းကျွန်တော်ပါဝင်ဖို့ပေါ့ဆိုရပြီးတော့ဒီတပွဲတွေရှင်းချနိုင်ဖို့ကျွန်တော်ရိုးရိုးပန်းခဲ့တယ်ပြီးခဲ့တဲ့ဒီ6လပိုင်းစစောပိုင်းလုံးမှလည်းဒီမြင့်ချေကော်မရှင်တွေကနေပြီးတော့ဒီတရုတ်နိုင်ငံဆိုင်ဌာနကနေမှတစ်စင်တက်ဆောင်ဆွေးနွေးဖို့ကိုကတော့ကမ်းလှမ်းလာတာမျိုးရှိခဲ့တယ်သို့တော့ထရုန်နေကအဲ့ဒီတဖော်ခြင်းသမဟုတ်ဆုံးဖော်ခြင်းနဖော်ခြင်းအဲ့ဒါမျိုးသူဆိုပါဘူးသဘောထားရှိတယ်လို့ပြောတဲ့တည်းဒါကျွန်တော်တို့ဘက်ကတော့ဒါကော်မတီရဲ့မူဝါဒအရကျွန်တော်ကတော့သဘောပေါက်ပြီးတော့သူဆုံပါမယ်အဲ့ဒါမျိုးဖြစ်ပေါ်လာနောက်ပိုင်းမှာတော့သူဆုံနိုင်မယ့်နေသားမျိုးကပြီးတော့အဲ့ဒါနဲ့ဆက်ကျင်ပေကတော့ဒီ authority ယူရတီလိုက်လံပြီးတော့ကျွန်တော်ရဲ့အဲရာကြီးခန့်နေတီလိုက်လံပြီးတော့တိုက်ခိုက်လာတဲ့မျိုးတွေပို့ပြီးတော့ပြင်းထန်လာတယ
်ဒီလိုမြေပြင်တိုက်ပွဲတွေပြင်းထန်နေပေမဲ့လည်းဒီစီအပတီဘက်ကကိုဇပွဲဝိုင်းပေါ်မှာဖြည့်ရှင်းနိုင်ဖို့အတွက် TNLA တပ်ဖွဲ့ကလူလာကြောင်းဘုံမူတာပန်လက်ကပြောပါတယ
်။အမြင့်ပြင်းမှာဖြစ်ပေါ်နေတာကနဆက်စလုံးအတွက်အသာစုကြည့်စုမရှိဘူး။ကျွန်တော်တမတော်ဘက်ကပြခလိုက်တဲ့ energy စလုံးဟာစိန်မောင်းများစွာကုန်နေ။ဒီကျွန်တော်ဒေသကိုကိုလည်းနေကြည့်နေပြခမဲ့စာ။တဲ့ရံနဲ့တန်သူညင်းမြတန်ဖို့ရှိတဲ့ပတ်စံနဲ့ဒီကြောင်းနေစိတ်ယုံနေအဲလူစုချိုးပြတဲ့အထူးကိုလုံးနိုင်မစင်တာလူစုသားများကျေးဇူးရှိတယ်။တော့အဲ့ဒါမျိုးမလို့တပေါ်တက်နေတဲ့များရောက်ချပါအောင်ကျွန်တော်တို့ကသစ်ဆုံဆွေးနွေးချင်တဲ့အဲတပေါ်ရှိတဲ့
ပ ီးခဲ့တဲ့ဇွန်လ19ရက်ညပိုင်းတုန်းကလည်းရှမ်းပြည်နယ်မိုင်တုံမြို့နယ်နော်ကူးကျေးရွာမှာ TNL တိုက်ရင်း93လုံးနဲ့အစိုးရတပ်မ88တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီဇူလိုင်လထဲမှာ TNL နဲ့မြမတပ်မတော်တို့ကြားတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကုညာဝဲအောင်ပါရှင်။အခုတော့ကုလသမဂ္ဂဌာနချုပ်ကအထူးအစည်းအဝေးသတင်းတင်ပြပါမယ်။နိုင်ငံရဲ့ဆိုဝါလာတဲ့အတွေ့အကြုံတွေပေါ်အခြေခံပြီးတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NRD အစိုးရလက်ထက်မှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေကပြောကြားခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာဇူလိုင်လ20ရက်နေ့ကကျင်းပခဲ့တဲ့ရေတရန်ဇာတာနဲ့ဘေးအန္တရာယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးကိုသုတမရဦး Henry Van Thieu ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။မြန်မာနိုင်ငံဟာတဘာဝဘေးအန္တရာယ်အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေစီးရင်မှထိတ်ဆုံးကပါဝင်နေတာပါ။ဒါကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ရေးဟာအလွန်အရေးပါတယ်ဆိုတာကိုလက်ရှိအစိုးရအနေနဲ့ခံယူထားပြီးကုလသမဂ္ဂနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြောင်းရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးကိုတက်ရောက်လာတဲ့ဒုသမရဦး Henry Van Thieu ကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံမှာရေနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူဥဆောင်တဲ့ကော်မတီကနေဥပဒေချမ်းရေးဆွဲနေကြောင်းအစည်းအဝေးမှာအခုလိုပြောသွားပါရယ်
။ The National Water Resources Committee is drafting water law in
အနာဂတ်အတွက်ချမှတ်ထားတဲ့ရေအရင်းမြစ်မူဝါဒနဲ့အညီရေတယံဇာတဥပဒေချမ်းကိုအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကရေးဆွဲနေပါရယ
်။အထူးသဖြင့်မြမသမိုင်းမှာအကြီးမားဆုံးစိုက်ကလုန်းမုန်တိုင်းဖြစ်တဲ့2008နာဂစ်စိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုအတွင်းလူပေါင်း3000ချီသေဆုံးခဲ့တဲ့ဖြစ်ရပ်မှာတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စစ်အစိုးရရဲ့တာဝန်မဲ့လုပ်ရပ်ကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါရယ်။ဒါပေမဲ့2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့ရက်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စနစ်တကျကင်တွယ်ဖြေရှင်းနိုင်အောင်စူးစမ်းအထောက်အမှုတွေလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့နိုင်ငံရဲ့ထိတ်ဆုံးအဆင့်ဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးတက်ရောက်လာသူတွေကိုအခုလိုပြောပါတယ်။
To ensure the systematic management of disaster risks, Myanmar already inducted disaster risks.
ဘာဝဘေးအန္တရာယ်နဲ့အခြေအနေကိုစနစ်ကျစီမံခန့်ခွဲနိုင်ဖို့တရားစီရင်အတွက်ဘာဝဘေးအန္တရာယ်စီမံခန့်ခွဲဥပဒေကို2013ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။2016ခုနှစ်မှာဒီမိုကရေစီနည်းလမ်းနဲ့ရွေးချယ်ခံခဲ့ရတဲ့ဆိုရစတင်အုပ်ချုပ်တဲ့အချိန်မှာတော့တိုင်းပြည်တွင်းရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုနိုင်ငံရဲ့လူမှုရေးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအားလုံးထက်ဦးစားပေးရမယ့်ကိစ္စလို့အတိအမှတ်ပြုခဲ့ပါတယ
်။ဒါ့အပြင်စိုက်ကလုန်းမုန်တိုင်းတံအများဆုံးခံရတဲ့မြန်မာနိုင်ငံမှာမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ရေးအတွက်ကမ္ဘာ့ဘဏ်အကူအညီနဲ့အစီအစဉ်ဆောင်ရွက်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ We have planned and managed for building cyclone shelters along the coastal and
ကယ်ရိုးနဲ့တခြားနယ်မြဝကျွန်းပေါ်ဒေသတွေမှာစိုက်ကလုန်းမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ဖို့အတွက်အစီအစဉ်ချမှတ်ဆောင်ရွက်နေပါတယ်။ဒါပြင်ဒီကယ်ဆယ်ရေးစခန်းတွေဟာတခြားကိစ္စတွေအတွက်လည်းအသုံးပြုနိုင်မှာဖြစ်ပါတယ်။နောက်ကယ်ဆယ်ရေးနဲ့အကူအညီဆောင်ရှောက်ရေးအတွက်စိုက်ကလုန်းကယ်ဆယ်ရေးစခန်းတွေနဲ့ရွာတွေကြားမှာလမ်းပန်းဆက်သွယ်ရေးကောင်းမှုဖို့စီစဉ်ထားပါတယ်။ရဟတ်ယာဉ်တွေဆင်းသက်နိုင်ဖို့နေရာလဲဒီစီစဉ်မှာပါဝင်မှာဖြစ်ပါတယ
်။မြစ်ချောင်းအင်အိုင်ပေါ်များတဲ့မြန်မာနိုင်ငံမှာနောက်ထပ်ရင်ဆိုင်နေရတဲ့ကြီးမားတဲ့အန္တရာယ်တစ်ခုကတော့မြစ်ကမ်းပါတိုက်စားမှုဖြစ်လာကြောင်းနဲ့ဒီအတွက်နိုင်ငံတကာအကူအညီတွေအများကြီးလိုအပ်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။စစ်တမ်းကောက်ယူတဲ့ကိန်းဂဏန်းအချက်အလက်တွေအရရေကြီးတာရေရှားပါတာစတဲ့ရေနဲ့ဆက်ဆက်နေတဲ့သဘာဝဘေးအန္တရာယ်တွေဟာလည်းမြန်မာနိုင်ငံမှာအဖြစ်များဆုံးတွေ့ရတယ်လို့ဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာပြောသွားပါဗျ။ဇူလိုင်လ20ရက်နေ့ကကျင်းပတဲ့ရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးမှာရာသီဥတုပြောင်းလဲမှုအခြေအနေနဲ့လိုင်လျောညီထွေမှုရှိအောင်ဘယ်လိုလှုပ်ဆောင်ကြမလဲ။နောက်ငွေကြေးနဲ့ယင်းနှိမ့်ညွန့်မှုတွေတိုးမြှင့်ဖို့အပါအဝင်သိပ္ပံနဲ့နည်းပညာတီထွင်ဆန်းသစ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရစေ
။မိုင်အင်ဂျင်နိုင်းစုစည်းတင်ပြတော်တာပါ။ POA မြန်မာပိုင်းရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကို FOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ။ညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။အေရှာဆက်7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနစ်နေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာထက်ကမြန်မာအင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုကြားမှာပါ။တိတ်ပန်တဲ့နေ့ပညာအစီအစဉ်ထဲမှာကတော့
ဆက်ရုပ်စာရဟိုမျိုးဆက်ရုပ်ကြီးမှမဟုတ်ဘူးပေါ့ဒီလိုဆက်ရုပ်နဲ့ဆိုင်တဲ့စစ်ဆန်နေဒီနေရာတွေအကုန်လုံးအသုံးပါတယ်။မြန်မာနိုင်ငံမှာက
အမေရိကန်မှာကျင်းပခဲ့တဲ့ First Global ဆက်ရုပ်ပြိုင်ပွဲဝင်တဦးဖြစ်တဲ့ကုဖုံးတီဟာကျော်ပါရှင်အပြည့်စုံကိုတော့မကြာခင်ကြားကြမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းထုတ်လွှင့်ပေးပါမယ်ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင
်ဇူလိုင်လ22ရက်တောက်ကြနေ့နိုင်ငံတကာသတင်းတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအများဆုံးရေးကြတဲ့သတင်းကတော့မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးဒေါက်တာရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်အဆုံးသတ်သတင်းစာရှင်းလင်းပွဲတွင်ပြောတော်တာတွေဖြစ်ပါတယ်အနာဘိုင်းတွေကစောင့်ကြည့်တာသွားလာခွင့်ကန့်သက်ခံရတာတွေပေါ်ကုလအထူးကိုယ်စားလှယ်ကစောရကတဲ့ပြောဆိုရဲဆိုရဲခေါင်းစဉ်နဲ့ရိုက်တာသတင်းတော့ဆိုင်မွန်လူးဝစ်ကရေးပါတယ်။လက်ရှိမြန်မာအစိုးရဟာအရင်စစ်အစိုးရအုံပြုထားတဲ့ဖိနှိပ်တဲ့နီလွန်းတွေကိုဆက်အုံပြုနေတယ်လို့ Daily Mail သတင်းစာကရေးပါတယ်။ကုလအထူးတန်တမန်ကစိတ်ပျက်စကားပြောဆိုရဲခေါင်းစဉ်နဲ့ EP သတင်းတော့ Esther Tucson ကရေးပါတယ်။ဒီသတင်းဆောင်မတွေအပြည့်စုံကို Writers Daily Mail နဲ့ EP သတင်းဌာနတွေရဲ့ Internet စာမျက်နှာတွေမှာဖတ်ရှုနိုင်ပါတယ်။ခုဆက်ပြီးဇူလိုင်လ20ရက်နေ့စွဲနဲ့ AP သတင်းတော် Esther Tucson မှရေးထားတဲ့ Myanmar Propaganda Army Takes Media on Reporting Trip ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မကိုမူရင်းတိုင်းကောက်နှုတ်တင်ပြပါမယ်။ပြီးခဲ့တဲ့သတင်းပတ်တွင်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကိုပြည်ပသတင်းထုတ်တွေသတင်းယူဖို့ခေါ်သွားတဲ့ခီးစဉ်မှာ Esther Tucson လည်းပါသွားပြီးအဲ့ဒီခီးစဉ်တွင်သူကိုယ်တိုင်မြင်တွေ့ကြားခဲ့ရတာတွေကိုသတင်းဆောင်မရှေ့ကြီးရေးထားတာပါ။မြန်မာစစ်ဘက်ဟာလူလူဆက်ဆံရေးဆိုင်ရာပြဿနာကြီးတစ်ရပ်ရှိနေပြီးလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဲချက်ကိုရင်ဆိုင်နေရတာကြောင့်သူအပါအဝင်ပြည်ပသတင်းတော့14ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းကကြေးရွာတရွာကိုတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာခေါ်သွားခဲ့တာဖြစ်တယ်လို့ Esther Tucson ကရေးထားပါတယ်။ခီးစဉ်တွင်သူတို့နဲ့တူလိုက်ပါလာတဲ့အစိုးရဘက်တာဝန်ရှိသူတွေကသတင်းသမားတွေဘယ်လောက်မြင်ရကြားရမယ်ဆိုတာပေါ်ကန့်သတ်ခဲ့တဲ့အကြောင်းအချိန်ကန့်သတ်ရှိသလိုအဆောင်တွေနဲ့သတင်းပေးတွေကလည်းတကောက်ကောက်ပါနေကြောင်းတော်ဝင်ရှိသူတွေရှင်းလင်းပြောဆိုတာကလည်းအများအပြားတိထားပြီးသားကိစ္စတွေပဲဖြစ်နေကြောင်း Esther Tucson ကရေးထားပါတယ်။ရိုဟင်ဂျာရွာသူရွာသားအများစုဟာသူတို့ဘာသာစကားကိုပဲပြောကြသလိုမြန်မာစကားပြောတဲ့သတင်းတော့ကလည်းနည်းနည်းပဲပါတာကြောင့်သတင်းရဖို့ကိစ္စမှာလည်းအခက်အခဲရှိတဲ့အကြောင်းရေးပါတယ်။ဒါပေမဲ့လည်း9ရက်ကြာဒီရီစဉ်အတွင်းသူတို့ဘယ်ကိုပဲသွားသွားလူတွေရဲ့မျက်နှာတွေမှာအကြောက်တရားတွေကိုတွေ့ခဲ့ရတာအထူးသဖြင့်တော့သူတို့နဲ့အတူရဲတွေရှိနေချိန်မှာအဲ့ဒီလိုအကြောက်တရားကိုလူတွေရဲ့မျက်နှာတွေပေါ်မှာတွေ့ရတာရိုဟင်ဂျာတွေအနေနဲ့တကယ့်အခြေခံလိုအပ်ချက်လေးတွေကိုရဖို့အတွက်တောင်းမှဘယ်လောက်ခက်ခဲတာကျောင်းတန်းနှုန်းကကလေး၁၀ယောက်မှတယောက်နှုန်းမဲရှိတာကျောင်းတချို့ရှိပေမဲ့လည်းကလေးတွေကျောင်းကိုသွားဖို့တည်ယူပို့ဆောင်ရေးမရှိတာတွေကို Esther Tucson ကထောက်ပြရေးသားထားပါတယ်ဒီဆောင်မအပြည့်စုံကို hosted.ab.org internet ဆာမျက်နှာမှာအပြည့်အစုံဖတ်ရှုနိုင်ပါတယ်ဒီခိုင်မီနယ်ပြည်ပခောက်တဲ့ဘယ်လိုအဖြစ်မျိုးကိုရှာရမစို့မြန်မာအစိုးရပါဝင်ရမယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနကပြောဆိုတဲ့ခေါင်းစဉ်နဲ့ဂျကာတာဂလုပ်သတင်းဌာနရဲ့သတင်းတပုတ်ကိုကောက်နှုတ်တင်ပြပါမယ်။ရခိုင်ပြည်နယ်မှာဆက်ဖြစ်နေတဲ့ပြည်ပခောက်ကိုဖြစ်ရှင်းမှုရည်ရွယ်တဲ့ဘယ်လိုချင်းကမှုမျိုးမစို့ပြီးပြည့်စုံအောင်မှာဖြစ်တယ်လို့မြန်မာအစိုးရနဲ့ပူးပေါင်းလို့ဆောင်မှုကိုထင်ရှားရမယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနကဇူလန်လ20ရက်ကြာသပတေးနေ့မှာပြောတဲ့အကြောင်းသတင်းမှာရေးထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာထိခိုက်လွယ်တာကြောင့်ထိရောက်တဲ့ပံ့ပိုးကူညီမှုဖြစ်ဖို့ဆိုရင်မြန်မာဆွေးရနဲ့ပူးပေါင်းဆောင်ရွက်တဲ့ပြီးပြည့်စုံတဲ့ချင်းကမှုမရှိမဖြစ်လိုအပ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနပြောခွင့်ရအာမနတာနဆီယာကပြောတာကိုသတင်းမှကိုးကားဖော်ပြထားပါတယ်ဒီသတင်းအပြည့်စုံကို jakartaglobe.id internet ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းကိုကြကြောသိန်းကစူးစီးတင်ပြသွားတာပါရှင်အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲပါဒေါ်လာလာတန်းကတင်ပြထားပါတယ်
ဒီနေ့မြန်မာပြည်အတွက်အတင်ပြမယ့် idiom အသုံးကတော့
bite
the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်အတွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင်းခံနိုင်တဲ့သဘောဖြစ်ပါတယ်။တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ်။ idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grobey ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပင်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိလုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
စာသင်ခန်းစာကို George Crow နဲ့အတူတော်လတ်တန်းကတင်ပြတော်တော့ပါရှင်အခုတော့အမျိုးသမီးကဏ္ဍအလဲပါ Digital Kuwait လို့ခေါ်တဲ့ Digital Agency ရဲ့ CEO အပြင်ပူရဲတီထောင်လို့ဖြစ်တဲ့မတ်ဆန်နီစိန်သိန်းဟာ2019ခုနှစ်ကမ္ဘာအောင်မြင်တဲ့စွန့်ဦးတီထွင်သူ600ဆင်းမှာပါဝင်နေသူဦးဖြစ်ပါတယ်မြန်မာနိုင်ငံမှာ Facebook အပါအဝင် Internet အသုံးပြုမှုနဲ့ပတ်သက်ပြီး Kick Girls မြန်မာအဖွဲ့တီထောင်လို့လည်းဖြစ်တဲ့မတ်ဆန်နီစိန်သိန်းကိုတော်တော်လတ်တန်းကဆက်သွယ်မေးမြန်းပြီးအမျိုးသမီးကဏ္ဍအဖြစ်တင်ပြထားပါတယ်
Kikos အဖွဲ့ဒီအနေပေါ့နော်ဒီ high tech လုပ်ငန်းမှာစိတ်ပါဝင်စားပြီးတော့လှုပ်ရှားနေတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်မြန်မာအမျိုးသမီးတွေရဲ့ဘဝကိုနည်းပညာသုံးခြင်းအဖြစ်ဘယ်လိုကောင်းမွန်အောင်လုပ်ပေးနိုင်မလဲရှင
်မြန်မာအမျိုးသမီးတွေအတွက်ဒီနည်းပညာကိုဘယ်လိုသုံးလဲဆိုလို့ရှင်ဆရာတော့ landing အတွက်သုံးစေချင်ပါတယ် landing အတွက်သုံးစေချင်တဲ့ဆိုအရင်တော့ဆိုလို့ရှင်သူတို့မှာဒီ internet သုံးရဖို့အရန်ခက်ခဲခဲ့တယ်ပေါ့နော်ခက်ခဲခဲ့တယ်ပြီးလို့ရှင်သိချင်တာရှိလို့ရှင် internet ရှိရဲ့ library တွေမှာသွားကြည့်တာမျိုးလို့ရှိခဲ့တယ်ပေါ့နော်အဲ့တော့ဒီအသိပညာတွေဒီကိုတင်စနေသိစနေဟာရအရင်ကြီးရနေမှာမရှိဘူးအခုချိန်မှာဒီနည်းပညာနဲ့ပတ်သက်ပြီးတော့ဘဝဟိုပို့ပြီးတော့လွယ်ကူသွားတာရအများကြီးရှိရပါတော့ဒါကတော့ဒီအင်တာနက်ကိုမိမောင်းထိုးပြီးပြောပြရတဲ့သဘောပါရှင် landing အနေနဲ့လည်းလွယ်တာရမြန်မာမျိုးသမီးတောင်နေနဲ့အရင်တော့ solution တော့အိမ်မနေရတဲ့အတွက်ဒါရပဲမလို့အပ်ဘူးလို့ထင်မဲ့အခုနောက်ပိုင်းမှာကျတော့အကုန်လုံးအရှိမထွက်ပြီးတော့လုံးလုံးနေဖြစ်တဲ့အတွက်ဒါရနေစဉ်ဘဝရမှာပေါ့နော်အပြင်းအထန်သုံးပြီးလုံးလို့ရပါရှင်ဒီပညာကိုသုံးပြီးကိုဘဝပို့ပြီးအဆင်ပြေတော့ရအဓိကတော့ဆနေပူကြီးအားပေးရတော့ဒီ landing ဘက်ကိုပေါ့နော်ကိုတည်ချင်တာပဲကိုတင်စနေဘာသာရပဲဖြစ်ဖြစ် technology ကိုကောင်းကောင်းသုံးချပြီးတော့ကိုယူလို့ရနေပြီဆိုတာလေးကိုသိချင်ပါတယ်ရှင
်။နည်းပညာဆိုလို့လေ American သမ္မတကြီးဟောင်း Derek Mitchell ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သုံးသွားတဲ့စကားလုံးတစ်ခုကိုသွားပြီးတော့သတိရမိပါတယ
်။ဟုတ်ကဲ့။
သူကပြောတယ
် Myanmar it's a Facebook country.
မြန်မာနိုင်ငံ Facebook နိုင်ငံမယ်အဲ့တော့ Facebook နဲ့ပတ်သက်ပြီးတော့ဒီအမျိုးသမီးတွေပေါ့နော်သူတို့ဘဝဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်နိုင်လဲ?ဆောင်ရရှောင်ရနေပေါ့နော
်ဟိုတမက်ကြီးပြောသွားသလိုပဲပေါ့နော်ဘာလို့လဲဆိုတော့ဇနီကိုရိုင်းလည်းတရားကိုမြင်နေပါတယ်ဘာလို့ဆိုတော့လူတွေကိုမေးကြည့်တယ်ပေါ့နော်ရန်ကုန်ကမျိုးသမီးတွေကတရားသွား Facebook တင်မကောက်ဒီ Google ရှိမယ်တခြားဟာတွေသူသုံးလို့ရှိမယ်ဒါပေမဲ့နေရောက်သွားတဲ့အချိန်မှာဆိုလို့ရှိရင် Internet သုံးပါလားလို့မေးလို့ရှိရင် Internet တော့မသုံး Facebook သုံးတယ်လို့ပြန်ဖြေပါတယ်ရှင်ဘာလို့လဲဆိုတော့သူတို့က Facebook ကအကုန်လုံးရနေတဲ့ပုံစံမျိုးဖြစ်နေတာပေါ့နော် Facebook ကတော့အမှန်တိုင်းပဲလူမှုကွန်ရက်ပဲလို့ဇနီမြင်ပါတယ်လူမှုကွန်ရက်ဆိုတာ Social အနေနဲ့သုံးတာရယ်တစ်ချင်းချင်း Connect လုပ်တဲ့အနေနဲ့သုံးတာအမြင်နဲ့အတွက်ပေါ့နော်ဒီဟာကိုဇနီကလုံးဝ Internet အနေနဲ့မသုံးချင်ဘူးဒါပေမဲ့ဘယ်လိုဖြစ်လဲဆိုခုနကပြောလို့ Facebook Nation ဆိုတာကသားတဲ့ဆောင်တဲ့အတွင်းမှာဒီ internet တွေရလာတဲ့အချိန်မှာအရင်ဆုံး Facebook ကဘုန်းဖြစ်လာတဲ့အချိန်နဲ့လည်းကိုက်သွားတဲ့အတွက်ကျွန်တော်ဒီလူတို့အနေနဲ့စပြီး introduce လုပ်ခံလိုက်ရတာ internet ကို Facebook အနေနဲ့လုပ်ခံလိုက်ရတဲ့အတွက်ပေါ့နော်ဒီဟာကိုကျွန်တော်အရင်သုံးဖြစ်သွားတာဖြစ်တာပေါ့နော်အဲ့တော့ကျွန်တော် digital age ကအရင်တူပါသေးတယ်တူတဲ့အတွက်ဒီဟာမှာ Facebook ဝင်လာတဲ့အချိန်နဲ့ကြုံနေတဲ့အတွက်တော့အရင်သုံးနေတာဖြစ်တယ်ပေါ့နော်အဲ့တော့ဖြစ်စေချင်တာကတော့ Facebook အပြင်ဟို ွားစီချင်ပါတယ်အများကြီး Google ရှိရယ် Wikipedia ရှိရယ်တို့ landing purpose address ဆိုလို့ရှိရင်ဒီ YouTube တွေရှိရယ်ပေါ့နော်ကျွန်တော်ဒီ address လုပ်တဲ့ဒီ issue ရဲ့မှာဒီ smart and responsible social media ဆိုတာပါပါတယ်ရှင် Facebook ကဒီ social media တခုပေါ့နော်အဲ့ဒီမှာတော်တော်တယောက်နဲ့တယောက်ပြောဆိုတဲ့အမုန်းစကား hate speech တွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်ဘက်ကဒီ neo လဲ့ပြီးတော့တနင်္ဂနွေရက်ချိန်မှာလဲဒီဟာ session တခုအနေနဲ့ထည့်တာပေါ့နော်ဘာလို့လဲဆိုတော့တော်တော်များများကအသုံးမားနေတဲ့အဖြစ်မျိုးတွေတွေ့နေရတယ်ပေါ့နော်မိန်းကလေးတွေဆိုလို့ရှင်လဲသူတို့ရေရေတင်းတင်းတန်လိုက်တဲ့ပုံတစ်ခုကြောင့်ဒုက္ခရောက်သွားတယ်အများကြီးရှိပေါ့နော်ဒီရဲ့ impact ကိုသူတို့နားမလည်လို့သူတို့လုံးမရတယ်အများကြီးရှိပေါ့နော်အဲ့တော့အမုန်းစကားပပျောက်ရေးပေါ့နော်ပြီးလို့ရှင်ဒီ online မှာအကြံဖတ်မှုပပျောက်ရေးဆိုပြီးတော့သူတို့ကိုဒီဟာယူအဝဲဖြစ်လာအောင်လုပ်လေးရှိပါတယ်လူတိုင်းရဲ့လက်ထက်မှာ single တစ်ခုရှိလို့ရှင်account တစ်ခုဖွင့်လို့ရတယ်ပြီးတော့တော့တချို့ post တွေပါညာဆိုလို့ရှင်အောက်ကနေဝဝင်စိတ်မစင်မတ်မှုတွေဒီမှာလာပြီးဖြည့်ဖြောက်တဲ့သဘောမှလည်းရှိရပေါ့နော
်ဆန်နီတို့ဒီ geek girls တွေရော online media နဲ့ပတ်သက်ပြီးတော့သူတပြင်းပေါ့နော်အမျိုးသမီးတွေအတွက်ပေါ့နော်တည်တည်တည်ထိုက်တဲ့ချောင်းပါလေးတွေဖြစ်ပျက်ကလေးတွေတင်ပြတာတွေရှိပါလားရှင
်အဓိကကျွန်တော်တို့လုပ်ဖြစ်တာပေါ့နော်ဒီ group တဲမှာတို့ဒီကျွန်တော်ရဲ့ဒီ channel မှာလုပ်ဖြစ်တာတော့ scholarship ဒီ opportunities တွေပေါ့နော်ဘာလို့လဲဆိုတော့ group member တော်တော်များများကဒီ UCS wine ဒီ university ကျောင်းသူလေးတွေများရဲ့ပြီးလို့ရှင် working professional ပေါ့နော်ဘာလို့လုပ်နေတဲ့ဒီမျိုးတွေများတဲ့သူတို့ကိုဒီထက်ပို့ပြီးတော့ opportunities လေးတွေတွေ့လို့ရှင်အဲ့အားလေး share ပေးလေးရှိရဲ့နောက်တစ်ခုဒီအောင်မြင်သွားတဲ့ဇာတ်လမ်းလေးတွေပေါ့နော်အမေသားဇာတ်လမ်းလေးဆိုတာဒီနိုင်ငံသားမှာအောင်မြင်နေပြီလားလူတွေအကြောင်းကိုရေးတာတဲ့ဆိုတော့ဒီပြည်တွင်းမှာရှိတဲ့မျိုးသမီးတွေဆိုလို့ရှင်ကိုယ့်ရဲ့လုပ်ငန်းကိုတူထောင်ခဲ့တဲ့မျိုးသမီးတွေဟိုဒီနည်းပညာနဲ့ပဲတဲ့မှာပဲအဲ့သူတို့တွေကိုအင်တာဗျူးလုပ်ပေးတာ၏ပြီးလို့ရှင်အဲ့ဒီဟာက Woman in Tech of the Man ဆိုပြီးတော့အဲ့ series လေးကို2015လောက်ခဲ့ကစလုပ်ခဲ့ပါတယ်ရှင်အဲ့ဒါကသူတို့ရဲ့စိတ်ဝင်စားဖို့ကောင်းတဲ့ story တွေရဲ့သူတို့ရဲ့တကယ်အခက်ခဲတွေဘာတွေကသူတို့ကိုနောက်ရအောင်လုပ်ခဲ့လဲဒါမဲ့သူတို့ဘယ်လိုမျိုးကြိုးစားခဲ့လဲဆိုတဲ့ဟာကိုကျွန်တော်ဒီ local မျိုးသမီးတွေကိုပြန်ပြီး interview လုပ်ပေးတာပါရှင်ဘာလို့ဆိုတော့ကျွန်တော်ကတော့သူတို့အားပြန်ပေးတဲ့မိန်းကလေးတွေကဒီမြန်မာပြည်မှာပဲရှိရတဲ့သူတို့တွေရဲ့အတွေ့အကြုံအောင်ပေါ့နော်အတွေ့အကြုံကဒီမြန်မာပြည်မှာအောင်မြင်သွားတဲ့လူတွေရဲ့အတွေ့အကြုံတွေကပို့ပြီးတော့နှိမ့်ဆက်တယ်ပေါ့နော်အဲ့လိုမျိုးမြင်လို့ပါရှင့်အဲ့နောက်တစ်ခုကဒီအလုံးနဲ့ပတ်သက် internship တို့အလုံးအကိုင်းနဲ့ပတ်သက်တာဆိုတက် company အကြီးကြီးရှိပါတယ်အဲ့ company ကနေလို့ရဲ့ solution ဆိုတော့ဒီဘက်မှာတန်ရှိပြီးတော့ members တွေကနေလည်းအလုံးရသွားတာ၏အဲ့လိုမျိုးရှိပါတယ်ရှင
့်နောက်တစ်ခုကအခုပေါ့နော် Forbes ကနေပြီးတော့မှ Sandy တို့ပေါ့နော်အသက်30အောက်600လောက်ပေါ့နော်သူတို့စရင်ဒီနေ့ညမှာ Sandy ရဲ့နောက်မြန်မာနိုင်ငံကချမ်းမြေခံရော
ဟုတ်ကဲ့
အဲ့ဒီကြောင့်နည်းနည်းပြောပြပေးပါလား Sandy ကအဲ့ဒီ digital gateway co-founder
Sandy ရဲ့စီးပွားရေးအဲ့ဒါပါ Geek Girls ကတော့ Sandy ရဲ့ဒီ community ကို dedicate လုပ်ပြီးလုပ်တဲ့အလုပ်ပါရှင့် Sandy တကယ်တမ်းစီးပွားရေးလုပ်တာကတော့ digital gateway ဆိုတဲ့ digital marketing agency ကို Sandy ထောင်ထားပါတယ် Sandy လုပ်ခဲ့တဲ့ဒီ marketing experience ကဟိုစင်ကာပူမှာလည်းလုပ်ခဲ့ပြီးတော့ Indonesia market ကိုလည်းလုပ်ခဲ့ပါရှင့် Sandy တို့ဒီ digital marketing ဆိုတဲ့ညမှာဦးသားစနီလုပ်နေတဲ့အလုပ်နဲ့လည်းဆက်စပ်မှုများရှိပါရဲ့အဓိကစင်ရဒီ social media ပေါ်မှာ marketing လုပ်တဲ့ဟာစနီကစီးပွားရေးအနေနဲ့လုပ်တာပေါ့နော်ဒါပေမဲ့စင်ရဒီ company တွေရဲ့ facebook page တွေခြံပေးတဲ့ website တွေကိုခြံပေးပါရဲ့ရှင်ဒီဟာကိုဘာလို့စလုပ်ဖြစ်ခဲ့လဲဆိုလို့ရှင်ဒီဟာကဟိုအတီးသမီးတို့ထောင်သားခဲ့ရတော့နှစ်နှစ်ခွဲလောက်တော့ရှိပြီပေါ့နော်ဘာလဲဆိုတော့လုံခဲ့တော့နှစ်နှစ်ခွဲရစနီရဲ့ဒီ co-founder နဲ့စနီကပေါ့မြင်လဲဆိုလို့ရှင်ဒီ facebook ကအရင်ကြီးလာမယ်ဆိုတော့စင်ရမြင်ခဲ့ပါတယ်မြင်ခဲ့တော့စင်ရသူတွေကလုံးဒီပေါ်မှာရောက်လာမယ်ဆိုတော့လည်းကျွန်တော်ကလေ့လာပြီးတော့ဒီပေါ်မှာကြော်ညာလို့များတော်တော်များဥပမာ NDP ဘုတ်အတွက်သုံးမလားဒါပေမဲ့ online ပေါ်မှာပဲသုံးတော့မလားပေါ့နော်အစကလည်းအစပေါင်း10ဆ15ဆလောက်ကောင်းပါလေကုန်ကြစီကအဲ့တော့ဒီစီးပွားရေးတွေတော်တော်များကဒီ online ပေါ်မှာပဲကြော်ညာကြရဲ marketing တွေလုပ်လာကြမယ်စပြီးခံမှန်းမိတဲ့အချိန်အစပြီးစိတ် digital gateway ဆိုပြီးတော့အဓိကတော့ digital whatsapp ပါရှင်အင်္ဂလိပ်လိုကညီမအဖို့ပြုလိုက်တာပေါ့နော်တော့ကို digital gateway ဆိုပြီးတော့အဲ့လိုပုံစံလေးစပြီးတော့ဒီလုပ်ငန်းကိုဆက်လုပ်ဖြစ်ခဲ့ပါတယ် main ကလေး agency ကို run နေတဲ့လူနေနေတော့တော်တော်ရှားရပါတော့အဲ့တော့ Sandy တို့မှာဒီ market ကဆက်ပြီးတော့ဝင်လာချင်မှဒီ service ကို Sandy ကဆက်ပြီးရောင်းခဲ့ရပါတော့ Facebook မှာ marketing ဘယ်လိုလုပ်လဲ website တွေဘယ်လိုထောင်မလဲဒီ technology online ကိုအသုံးပြုပြီးတော့သူတို့စီးပွားရေးကိုဘယ်လိုမျိုး drive လုပ်လဲဆိုတဲ့ဟာမျိုးကို Sandy ဆက်ပြီးလုပ်ခဲ့ရပါရှင
်ရှင်မတွေ့ရတော့လောက်ပေါ့ CNN မှာလေ Geek Girls မြန်မာဆိုပြီးတော့ပေါ့နော် short program လေးအဲ့ထက်မှစန္ဒီပါတယ်လို့ထင်ပါတယ်အဲ့ဒီအကြောင်းလေးနည်းပြပြပေးပါလားရှင
် CNN နည်းတဲ့အခါသူပါဟိုရိုက်ချင်တာလဲဆိုတော့3 minute show ပေါ့နော်အဓိကပါလဲဆိုတော့ main လေးစနေနေ့နောက်ထပ်အသုသမီးဟိုစရုပ် members တယောက်ပါတယ်ပေါ့နော်သူကိုတော့ပါရိုက်ပါဆို main လေးတယောက် technology ကိုအသုံးပြုပြီးတော့အလုပ်လုပ်နေတဲ့ main လေးကြီးရဲ့ဘဝကိုရိုက်သွားတဲ့သဘောပါရှင်အဲ့တော့ဒီဟိုစရုပ်တိုးအကြောင်းလေးလဲသူပါပါတယ်နေမှာစရုပ်လုပ်ခဲ့တဲ့ဟာလေးရဲ့ပြီးလို့ရှင်မြန်မာမိန်းကလေးတောင်နေတယ်ပေါ့နော်ဘယ်လိုမျိုးဒီ technology company ဦးဆောင်ပြီးလုပ်နေလဲဆိုတဲ့ဟာလေးကြိုက်သွားပါတယ်ရှင့်အဲ့တော့ဒါကတို့ကဆက်သွယ်လာပြီးတော့ဒါမျိုးလေးတို့ show ပြချင်ပါတယ်ပေါ့နော်အဲ့လိုလုပ်တဲ့ဆိုစနေကလည်းကိုယ့်ဘာသာကိုတူထောင်ပြီးတော့အောင်မြင်နေတဲ့ဒီ technology လုပ်ငန်းလုပ်နေတဲ့ နံပါတ်တရားကိုစနစ်ချိတ်ပြီးတော့ရှက်ဖြစ်သွားတာပါရှင်အဲ့တော့ဘာသူတို့ highlight လုပ်သွားတာတော့အဓိကတော့ဒီ simple ဖြစ်ပါတယ်မနေ့မိုးလင်းလာလို့ရှင် buying လေးဖြစ်တဲ့အတွက်သူမနေ့အရင်ထားရဲပြီးလို့ရှင်ထားတဲ့ဖျားပိုင်းပါမယ်သူရဲ့ lifestyle ရှင်ရဲ့ lifestyle လို့သူရပြသွားတယ်ပုံစံအဲ့ဒါမဲ့ရုံးမှသာလို့ရှင်တော့အဲ့မဲ့ပတ်သက်ပြီးတော့ဘာလို့မျိုးတွေမနန်းတင်နေဘယ်လိုလုံးလုံးနေလဲဆိုတဲ့ဟာလို့သူပြသွားပါရှင
်နောက်ဆုံးနေတဲ့မိချင်တာကတော့ဗောနော်အခုဒီ giggles မြန်မာရဲ့အနက်ကဗောနော်စန်ဒီဘယ်လိုမျှော်မှန်းထားပါလဲရှင်
ဟုတ်အဲ့ဒါကတကယ်ကိုအရန်ဟွာဖြစ်တဲ့အရေးကြီးတဲ့အချက်ပါလေရှင်ဘာလို့လဲဆိုတော့စနီစပြောခဲ့တယ်လို့ပေါ့နော်စနီစလုပ်ခဲ့တဲ့တော့ကအပြော်နေနဲ့ပဲလုပ်ခဲ့ရဆိုပေမဲ့တဖြည်းဖြည်းနဲ့ဟိုစရီမဲချက်ကပိုခိုင်းပါလာတယ်လုပ်လာတဲ့အလုပ်တရားလဲတစ်နှစ်တစ်ခါပြန်ဆောင်ပြီးတော့ anniversary တွေပါလုပ်တဲ့ခါကျလို့ရှင်လဲစနီရဲ့ဟိုတာဝန်ယူမှုတွေကလည်းပိုများလာတယ်ပေါ့နော်ပြီးတော့စနီကိုရန်ဒီလိုမီဒီယာတွေမှာစနီ speak out လုပ်တယ်ပေါ့နော်ဟိုဒါလည်းစနီတေချာလေးလိုက်မှပြောရတဲ့ဟာမျိုးပါနော်နောက်တစ်ခုစနေပြောချင်တာမိန်ကလေးတော်တော်များကိုယ့်ရဲ့အရေးမဟုတ်လို့ရှင်တိတ်ပြီးတော့ဒီလိုမျိုး participate လုပ်တဲ့နေရာမှာနည်းနည်းနဲ့ပေါ့နော်အစနေဖြစ်စေချင်တာ community ကိုပို့ပြီးတော့မျိုးနည်းနည်းလေးလူတွေကိုအချင်းပေးပြီးလုပ်စေချင်ပါတယ်ပြီးတော့ key girls ကအနာဂတ်နေနဲ့ဆိုလို့ရှင်တော့ဖြစ်နိုင်လို့ရှင်စနေတယောက်တည်းလုပ်နေရတဲ့ဆာလို့ရှင်မိန်ကလေးတော်တော်များဝင်လာပြီးတော့အရင်ကြီးရဲ့ကွန်ရက်ကြီးဖြစ်သွားဖို့စနေမျှော်လင့်ပါတယ်အခုဆိုလို့ရှင်လည်းဟိုတော်တော်များများနဲ့စကားပြောရဲပေါ့နော်စကားပြောရဲဆိုတာဒီနေရာမှာဘယ်လိုမျိုးနေရာမှာဝင်ပါနိုင်လဲစိတ်ပါဝင်စားသူရှိလို့ရှင်စနေရသူတို့နေရာပေးစင်တယ်နောက်ကျလို့ရှင်တကယ်ယူကြည့်ပြီးတော့ဟိုခိုင်ခန့်တဲ့ foundation တစ်ခုဖြစ်စေချင်ပါတယ်ရှင
် You can bend but never break me တော်လလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍအပြင်မှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်Robotic technology လို့ခေါ်တဲ့စက်ရုပ်ဆိုင်ရာနည်းပညာဟာကမ္ဘာပေါ်မှာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှာတွင်တွင်ကျကျအသုံးပြုလာတာနှစ်အတော်ကြာပြီဖြစ်ပေမဲ့လည်းမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတစ်ခုမှာတော့အခုမှစပြီးလေ့လာဖို့အခွင့်အလမ်းရလာကြတာပါမြန်မာနိုင်ငံမှာဒီနည်းပညာကိုလေ့လာနေတဲ့လက်ရှိအခြေအနေရှေ့အလားလာဆရာတွေနဲ့ပတ်သက်ပြီး American ပြည်ထောင်စု Washington DC မြို့တော်မှာလုပ်တဲ့2017 First Global Challenge နိုင်ငံတကာစက်ရုပ်ပြိုင်ပွဲဝင်မြန်မာအသင်းရဲ့အဖွဲ့ဝင်တဦးဖြစ်သူအသက်16နှစ်အရွယ်ရန်ကုန်နည်းပညာတက္ကသိုလ်ကတတိယနဲ့ကျောင်းသားကိုဖုံးတီဟာကျော်ကိုကိုကျော်ကျော်သိန်းကဆက်သွယ်မင်းများပြီးတော့ဒီသတင်းပတ်သိပ္ပံနဲ့နည်းပြကဏ္ဍမှာတင်ဆက်ထားပါတယ
်ကျွန်တော်ပထမဦးဆုံးမေးချင်တဲ့မေးခွန်းကကိုဖုံးတရားကျော်အဓိကစိတ်ဝင်စားတဲ့နည်းပညာဘာသာရပ်ကဘယ်လိုနည်းပညာဘာသာရပ်ပါလဲ
ဟုတ်ကျွန်တော်ကဒီ robot ဘိုင်းကိုစိတ်ဝင်စားငငယ်လေးကလေဒီစက်ရုပ်တွေကိုတော့ခဲ့တာဆိုတော့အော်ဒီနည်းပညာတက္ကသိုလ်ယူလာရောက်တော့လေမေဂျာတွေကိုခွဲရတာကိုကြည့်ကြည့်တော့ဒီမက်ဂါထရွန်ထရန်စ်မှာမက်ဂါထရွန်ဘက်မှာဒီရိုဘော့ဘိုင်းပါတဲ့ဟိုဟာကိုတွေ့ရှိတွေ့ရတွေ့တော့အဲမက်ဂါထရွန်ကိုပဲယူလိုက်တယ်မက်ဂါထရွန်မှာမှဒီရိုဘော့တစ်ဘိုင်းတို့တခြားမေဂျာအဆက်ခွဲလာပြီမြန်ဒီနောက်ပိုင်းလည်းဒီမက်ဂါထရွန်ရဲ့ရိုဘော့တစ်ဘိုင်းကိုပဲဆက်သွားဖို့လည်းအစီအစဉ်ရှိပါတယ်ဟုတ်ရိုဘော့ဘိုင်းပေါ့
ဟုတ်ကဲ့ဆိုတော့ရိုဘော့ဆိုတော့ကျွန်တော်တို့စက်ရုပ်နည်းပညာပေါ့နော
်ဟုတ်ကဲ့
စက်ရုပ်တွေကိုတီထွင်ပြီးတော့လုပ်ငန်းအမျိုးမျိုးအတွက်အသုံးချနည်းအမျိုးမျိုးအတွက်တက်ဆိုင်ရာကဏ္ဍမှာစက်ရုပ်တွေကိုတီထွင်ပြီးတော့အသုံးချတဲ့နည်းပညာပေါ့အဲ့လိုလား
ဟုတ်ကဲ့ဟုတ်တယ်ဟုတ်အဲ့လိုမျိုးခဏဟိုလူတွေလိုအပ်တဲ့နေရာတွေပြီးတော့တခြားလူတွေမလုံနိုင်မဲ့နေရာမျိုးတွေမှာဒီစက်တင်နဲ့လောက်ရမှာဆိုတော့အဲ့ဘိုင်းပေါ့ဟုတ်ကဲ့
ဟုတ်အဲ့ဒီနည်းပညာတွေလက်ရှိမြန်မာနိုင်ငံအတွက်ဘယ်လောက်အထိအထောက်အကူဖြစ်စေတဲ့နည်းပညာတရက်လို့ကိုဖုံးတရားကျော်ပြောနိုင်ပါသလဲ
အာတော်ဖြစ်ပါတယ်ဒီအခုလောလောဆယ်မှာတော်မြန်မာနိုင်ငံကဒီနည်းပညာဒီမရှိတော့ကိုမနေဟိုတော်တော်နေပါတယ်သူများနိုင်ငံဒီလိုမျိုးဟိုခင်မီရဲ့နိုင်ငံတွေဂျပန်တို့ဒီ US တို့မှာဆိုရင်တော့ဒါတွေကအနေရတကမှာဟိုတုံးနေပါတယ်ဒီနည်းပညာတွေကိုဟိုဘယ်နေရာမှာဆိုအဲ့ဒီစက်ရုပ်ဆိုတာဟိုလိုမျိုးစက်ရုပ်ကြီးမှာမဟုတ်ဘူးပေါ့ဒီလိုစက်ရုပ်နဲ့ဆိုင်တဲ့စစ်စံနေဒီနေရာတွေအကုန်လုံးတုံးပါတယ်မြန်မာနိုင်ငံမှာကတော်တော်နေပါတယ်ဟိုရှားတယ်တော့မြန်မာနိုင်ငံမှာလာအဲ့လိုမျိုးတွေတိုးတက်လာပြီးတော့ရှိလာမယ်ဆိုရင်ဒီကောင်းနိုင်ငံနဲ့ကောင်းသူများနိုင်ငံတွေကမိသားစုကိုဖြစ်လာမှာပါဟု
တ်ကဲ့ဆိုတော့ကိုဘုံတို့ကြောက်ခုလက်ရှိကျွန်တော်နဲ့စကားပြောနေတဲ့အချိန်မှာခေါင်းထဲမှာပေါ်လာသလောက်ပေါ့နော်ဥပမာလူတွေနဲ့လူတွေရဲ့နေစဉ်ဘဝသို့မဟုတ်စီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့လက်တွေ့အသုံးဝင်မဲ့စက်ရုပ်နည်းပညာတစ်ခုနမူနာပေးပြီးပြောပြပါလား
ကျွန်တော်တို့လောရမယ်ဆိုတော့ဟိုအလုပ်လုပ်တဲ့နေရာတွေမှာဥပမာလင်းစိတ်မှာပေါ့လင်းစိတ်မှာဆိုရင်ဒီ immigration ကိုဖြတ်တဲ့အခါဆိုရင်ဟိုလူတွေစစ်တာရှိရယ်ဟိုမှာဟိုဒီနိုင်ငံသားတွေမှာဆိုရင်ခါကြရင်လူတွေစစ်ကြအောင်မလို့ဟိုစက်တွေစက်ဘုံတွေထောင်ပေးရတယ်ဒီစက်ရုပ်တွေကပဲလူတွေကသွားပြီးတော့အလုပ်လုပ်ခဏချက်ချင်းချက်ပြီးတော့ဝင်လို့ရတဲ့ဟာမျိုးတွေလည်းရှိရဲအဲ့နေရာတွေမှာလည်းအသုံးဝင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံမှာစက်ရုပ်နည်းပညာနဲ့ပတ်သက်ပြီးတော့လေ့လာဖို့အတွက်ရောအခြေအနေကောင်းတွေအလုံလောက်ရှိနေပါပြီလား
အာအဲ့ဒါကတော့အရင်လည်းမကောင်းဘူးခင်ဗျဒီကျွန်တော်ကအခုမှ
ဟိုပေါ့ခင်မီဖွံ့ဖြိုးတဲ့နိုင်ငံဆိုတော့ဒီဒီနေပညာအရင်ဟိုသူများနိုင်ငံတွေတော့လေးလာဖို့တော့မလွယ်ဘူးဒါပေမဲ့ဟိုပေါ့ဒီလိုလေးလာလို့ရတဲ့အကြောင်းတွေမှာတက်ပြီးတော့ကိုယ့်ဘာကိုအပြင်စာတွေကိုပါထပ်ပြီးတော့ဥပမာ open source တွေရှိရယ် online နေမှာလဲဟို MIT တို့ဘာတို့ကနေပြီးတော့ဒီ robotic ဘိုင်းတွေကိုကိုယ့်စီကိုသူတို့ free ချပေးတာအဲ့လိုမျိုးတွေပါတွဲပြီးတော့ကျောင်းစာအပြင်ပေါ့အဲ့လိုမျိုးတွေပါတွဲပြီးတော့လေးလာမယ်ဆိုရင်တော့အာဖြစ်လာနိုင်ပါတိုးတက်လာနိုင်တယ်လို့ထင်ပါတယ်
ခုနကိုဘုံတရားကျော်ပြောသွားတဲ့အချိန်မှလည်းပါပါတယ်မြန်မာနိုင်ငံမှာကဒီစေယုံနီးပညာကလုံးဝအသစ်ပဲရှိသေးတယ်အခုမှမြေဆန်းခံပြူစပြီးတော့လုပ်နေရတယ်ဆိုတော့အခုလက်ရှိဒီကနေ့အခြေအနေကနေကြည့်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်ဖို့အတွက်အလားအလာကောင်းတွေကရောရှိနေပြီလို့ပြောနိုင်ပါရဲ့လား
ဟုတ်ပြောနိုင်ပါတယ်ဟိုဟာတိုးရှိနေပါပြီဒီအခုတွေးတွေးနဲ့ဒီနီးပညာလည်းမြင်လာပြီလေဟိုအကြောင်းနေမှာလဲဒါဟိုတခြားဟိုနေဘက်ကအကြောင်းနေရောတက်ကလို့ရောဒီမေဂျာကိုလည်းစိတ်ဝင်စားလာကြပြီးတော့ဒါတေချာလာလုံးမယ်ဆိုရင်ဒါဖြစ်လာနိုင်ပါတယ်ဟုတ်ကဲ့
ကိုဖုံးတရားကျော်အတွင်းအနေနဲ့ဆိုရင်ဒီနည်းပညာကိုဒီထက်ပို့ပြီးတော့တိုးတက်လာအောင်အားပေးဖို့အတွက်ဘာတွေလုပ်ဖို့လိုမယ်လို့ပြောခြင်းလဲ
ဟုတ်ဘာတွေလုပ်ဖို့လိုမယ်ဆိုတော့ဒီကျွန်တော်လည်းကျွန်တော်အဖွဲ့လည်းအခုပြန်ရောက်လာရင်ဒီတော့ပေါ့ဒီတက္ကသိုလ်တွေမှာလည်းဒီဟာကိုဒီဟာဟိုရလာတဲ့ knowledge တွေကိုလည်း share ဖို့ရှိရဲပေါ့ပြီးရင်ဒီ major ဒီဒီနည်းပညာကိုဟိုဟာပေါ့ဒီနိုင်ငံတိုးတက်ဖို့အတွက်ဒီဘယ်လိုသုံးဒါမျိုးတွေလည်းပြောဖို့ရှိပါတယ်ပြီးတော့ကို့ဘာကိုပေါ့ဒီကျောင်းစာအပြင်ပေါ့ကျောင်းမှာကျောင်းကသင်မေးတာတွေထက်ပေါ့ဒီအပြင်ဟာတွေကပုံပုံလေးလာပြီးတော့အာလုံးမယ်ဆိုရင်တော့ဒါတိုးတက်လာမယ်လို့ထင်ပါတယ်ဟုတ်
ကဲ့ကျွန်တော်တို့ဒေတာတွင်းနိုင်ငံတွေနဲ့ရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့စေယုံနီးပညာအဆင့်တန်းကတော့အများကြီးအဝေးမှကျန်နေဦးမှာပါနော
်ဟုတ်တယ်ဟုတ်တယ
်ဆိုတော့နီးစပ်ဆုံးဆိုရင်ကျွန်တော်တို့ကဒေတာတွင်းမှာအရှိတောင်အရှာမှာဒီမို့ဒီတက်ပူချက်ပြီးတော့အာရှမှာဆိုရင်နီးစပ်ဆုံးဒီစေယုံနီးပညာနဲ့ပတ်သက်လာပြီဆိုရင်ဘယ်နိုင်ငံကိုကျွန်တော်တို့အဓိကအတူယူလို့ရမယ်လို့ရောကိုဘုံတရားကျော်ထင်ပါလဲ
အာဒီစေယုံနီးပညာဂျပန်နိုင်ငံမို့ကျွန်တော်တို့ဂျပန်နိုင်ငံကတော့ဒီနီးပညာမှာဒါအကောင်းဆုံးလို့ပြောရပါတယ်ဟုတ်ကဲ့
ဆိုတော့ဂျပန်မှာစေုပ်နည်းပညာအရန်ထွန်းကားပါတယ်ထွန်းကားတာနဲ့အများလူအဖွဲ့အစည်းပေါ်မှာရိုက်ခတ်တာတွေလည်းရှိပါတယ်စိုးချိုးအပိုင်းရပေါ့နော်ရိုက်ခတ်တာတွေလည်းရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီနည်းပညာကိုဒီတက်ဒီတက်ဒီတက်ပို့ပြီးတော့တိုးတက်လာအောင်ဖွံ့ဖြိုးလာအောင်ပို့ပြီးတော့လူတွေကြားထဲရောက်လာအောင်လုပ်တဲ့နေရာမှာတစ်ဖက်ကလူအဖွဲ့အစည်းရဲ့ပုံသဏ္ဍာန်အနေအထားတွေကိုမထိခိုက်အောင်လို့ရောကိုဖုံးတရားကျော်တို့မှစဉ်းစားတာမျိုးတွေရှိပါလား
ဟုတ်ကျွန်တော်တို့ကတော့ဒီဟာကိုကောင်းတဲ့ဘက်ကိုပဲသွားမို့ပေါ့ဒီနည်းပညာကိုကောင်းတဲ့ဘက်မှာပဲအသုံးချပြီးတော့ကောင်းတဲ့ဘက်မှာပဲဟိုတည်ထွင်ပြီးတော့လုပ်အောင်ပါပေါ့ဒါလို့တကယ်လို့ဟိုပေါ့ဒီနည်းပညာအဖြစ်ဖြစ်နဲ့မြင်မာလာပြီးတော့ဒီဟိုတချို့ဆိုရင်လည်းဒီမကောင်းတဲ့ဘက်မှာသုံးမို့အတွက်ဆိုရင်တော့အသုံးနဲ့ကောင်းအောင်ရှိနေပေမဲ့ဟိုလူတွေစိတ်ထဲနဲ့တော့ဆိုင်မယ်ထင်တယ်လူတွေစိတ်ထဲသာကောင်းရမယ်ဆိုရင်ဒါကဟိုကိစ္စဟိုအရင်ကြီးစိတ်ပူစရာတော့မရှိဘူးထင်ပါတယ်
ဟုတ်ကဲ့လက်ရှိချင်းဒီမှာပညာရေးဝန်ကြီးဌာနပဲဖြစ်ဖြစ်သက်ဆိုင်ရာဝန်ကြီးဌာနတွေပဲဖြစ်ဖြစ်နောက်ဆုံးအဆင့်နိုင်ငံတော်အစိုးရကိုယ်တိုင်ပဲဖြစ်ဖြစ်ဒီနည်းပညာဖွံ့ဖြိုးတိုးတက်လာဖို့လုံလောက်တဲ့ပံ့ပိုးမှုတွေစိတ်ဝင်စားမှုတွေရှိနေတယ်လို့ကိုဖုံးတရားကျော်ပြောနိုင်ပါလား
အဲ့ဒါကတော့အရင်ကြီးတော့ဟောမရှိလောက်ထင်တယ်ဟုတ်တော့ဒီဟာလည်းတို့အနေနဲ့တိတ်ပြီးတော့မရင်းနှီးသေးဘူးလေတို့ကြတော့ဒီအပိုင်းကိုတိတ်ပြီးတော့မတည်သေးတော့ဟောတို့လည်းတည်လာဖို့တို့တည်လာဖို့လည်းလိုတယ်တို့ဒီဤပညာဟိုနောက်ပိုင်းကျရင်ဒီဤပညာနောက်ဟိုအကောင်းဆုံးနဲ့ဒီနောက်အရန်အသုံးနဲ့ဤပညာဖြစ်လာမှာဟုတ်တို့စိတ်ထဲမှာတည်ဖို့လိုတာပေါ့အာပြီးတော့ကျောင်းသူကျောင်းသားတွေဒီတက္ကသိုလ်တွေကိုလည်းပံ့ပိုးပေးဖို့လိုတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံအဲ့နောက်စင်မြင့်တက္ကသိုလ်တွေမှာလည်းဒီဘိုင်းကိုတိတ်ပြီးတော့ဟိုပေါ့လိုပံ့ပိုးပေးဖို့လိုတယ်လို့ထင်ပါတယ်ဟုတ်ကဲ့
သိပ္ပံနဲ့နည်းပညာခဏကိုခုကြကြောသိန်းကတင်ဆက်သွားတာပါရှင် VOA ကနေစနေနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာဇူလိုင်လ17ရက်နေ့ဟာတောင်ဆူဒန်နိုင်ငံရဲ့6နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်ဒါပေမဲ့လို့တောင်ဆူဒန်နိုင်ငံရဲ့ပြည်သူလူထုဟာဒုက္ခဆင်းရဲကြုံနေကြရတယ်လို့တမ်ပီရဲ့ဗန်နံဝေလုံးဝမရှိတော့တဲ့အခြေအနေမှာရောက်နေတဲ့အတွက်တမရဆာဘာကီယာကလွတ်လပ်ရေးနေ့အခမ်းအနားကိုဖျက်သိမ်းလိုက်ပါတယ်။အကြောင်းအရာတွေမျိုးစုံအခြေအနေတွေကရှုပ်ထွေးလာတယ်ဆိုပေမဲ့တောင်ဆူဒန်နိုင်ငံကပြဿနာတွေတော်တော်များများဟာလူတွေကြောင့်ဖြစ်ရတာဖြစ်ပါတယ်။အများစုဟာနိုင်ငံရဲ့ခေါင်းဆောင်တွေကြောင့်လို့အပြစ်ဖို့နိုင်ပါတယ်။နိုင်ငံခေါင်းဆောင်တွေဟာတမ်ပီကောင်းစားရေးအတွက်ပုံကိုယ်ရေးသဘောကွဲလွဲမှုတွေကိုဘေးဖယ်ထားမယ်ဆိုတဲ့စိတ်ဓာတ်မျိုးမထားနိုင်ကြပါဘူး။ တောင်ဆူဒန်နိုင်ငံမှာရာစုနှစ်ထက်ဝက်ကျော်လောက်ဟာတနည်းမဟုတ်တနည်းနဲ့တိုက်ခိုက်နေခဲ့ကြတာပါ2005ခုနှစ်မှာတော့ခါတိုအုံမှန်ရှိတဲ့အစိုးရနဲ့သူ့ကိုဆန့်ကျင်တိုက်ခိုက်နေတဲ့ဆူဒန်တပုံအဖွဲ့တို့ကြားငြင်းငြိမ်းရေးသဘောတူညီချက်ရရှိပြီးတော့ဒုတိယကြိမ်ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ခဲ့ပါတယ်နောက်6နှစ်ကြာမှာတော့လူလာရေးအတွက်လူမှုဆန္ဒခိုင်ပွဲကျင်းပခဲ့ပြီးစစ်ပွဲတွေအတွက်ထိတ်လန့်စိုးရိမ်နေကြတဲ့မျှော်လင့်ချက်တွေနဲ့တောင်ဆူဒန်နိုင်ငံပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်အသစ်ရဲ့ငြင်းငြမ်းရေးက18လပဲခံပါတယ်2013ခုနှစ်ဒီဇင်ဘာလအတွင်းမှာသမ္မတဆယ်ဗာကီးယားနဲ့ဒုတိယသမ္မတဂရစ်မာချာတို့ကြားအာနာလူဂျာယာကနေပြည်တွင်းစစ်ဖြစ်ပွားခဲ့ရပြီးလူမျိုးစုတွေကြားအကွဲပြဲဖြစ်ခဲ့ရပါတယ်2015ခုနှစ်ငြိမ်းချမ်းရေးသဘောတူညီချက်နဲ့2017ခုနှစ်စောစောပိုင်းမှာဖွဲ့စည်းခဲ့တဲ့အတွင်ကူးပြောင်းကာလအစိုးရကလည်းအကြမ်းဖက်မှုတွေကိုရပ်တန့်သွားအောင်မကြိုးပမ်းနိုင်ခဲ့ပါဘူး။ဒီကနေ့ထိဆက်လက်ဖြစ်ပွားနေစေတိုက်ခိုက်မှုတွေကနေတန်းပြည်ရဲ့စီးပွားရေးပြိုပြက်ခဲ့ရတယ်လို့တောင်ဆူဒန်နိုင်ငံအတွင်းစစ်နယ်ရေးခါပြဿနာတွေ၊ငတ်မို့မှုတွေ၊အာဟာရဓာတ်ချို့တက်မှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ရပါတယ်။ဒီကနေ့လက်ရှိအချိန်မှာနိုင်ငံလူဦးရေရဲ့ထက်ဝက်ကျော်ဖြစ်တဲ့လူပေါင်း6တန်းလောက်ဟာဆိုးဆိုးရွားရွားစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေကြပါဗါးကလေးငယ်တွေအများစုပါဝင်တဲ့လူဦးရေ၄သန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြပါဗါးအရက်သားအများစုပါဝင်လူပေါင်း3သိန်းလောက်တပ်ဖြတ်ခံခဲ့ရပါဗါး2011ခုနှစ်တောင်ဆူဒန်နိုင်ငံပေါ်ပေါက်လာတာဟာအနာဂတ်ငြိမ်းချမ်းရေးနဲ့တာယာဖွံ့ဖြိုးရေးအတွက်မျှော်လင့်ချက်အမှတ်အသားတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနျူးအကပြောပါဗါးအမျိုးသားစီးလုံးညီညွတ်ရေးအတွင်ကူးပြောင်းကာလအစိုးရက2016ခုနှစ်ဧပြီလအတွင်ကြိုးပမ်းခဲ့တဲ့ဒုတိယအခွင့်အလမ်းဟာအချင်းကြီးဖြစ်သွားခဲ့ပြီးလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေသလိုညှိနှိုင်းရေးစွဲစီပြန်မြောက်နိုင်သေးတဲ့အပေါ်ကျွန်ုပ်တို့အနေနဲ့အတော်စိတ်ထိခိုက်ဝမ်းနည်းရပါတယ်လို့လည်းသူမကပြောပါတယ်အားလုံးပါဝင်တဲ့တောင်ဆူဒန်နိုင်ငံဖြစ်ဖို့နဲ့တည်ငြိမ်မှုရှိဖို့ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့တန်တိတဟာအရင်တိုင်းပဲဆက်လက်ရှိနေတဲ့အပြင်ပဋိပက္ခကိုစည်ရင်းနည်းနဲ့မဖြေရှင်းကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်အခုချိန်မှာဆူဒန်ခေါင်းဆောင်တွေနဲ့ပါဝင်ပတ်သက်သူတွေအားလုံးဟာကိုတန်းပြည်ကိုကိုပြန်ဖျက်ဆီးနေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ကြဖို့နိုင်ငံရေးဆွေးနွေးမှုကိုပြန်တွားကြဖို့နဲ့တောင်ဆူဒန်နိုင်ငံရဲ့အလားအလာကောင်းတွေအမှန်တကယ်ဖြစ်လာအောင်အကူအညီပေးကြဖို့ကျွန်တို့ကတောင်းဆိုပါကြောင်းပြောကြားသွားပါတယ်ခင်ဗျာ
ယန်ကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
ခုကြားခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်ခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦ
းအင်ပီရိုဆက်သွယ်ပြန်ကြားရေးရာညွှန်ကြားမှုတွေကိုခန့်အပ်လိုက်ပြီးတဲ့နောက်အင်ပီရိုပြန်ကြားရေးတာဝန်ခံ Sean Spicer ရာထူးကနေနှုတ်ထွက်သွားပါတယ်ဆုဦးစီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ပြီးယင်းနှိမ့်မြုပ်တန်သူတွေရဲ့ငွေကြေးတွေကိုစီမံခန့်ခွဲခဲ့သူတယောက်ဖြစ်တဲ့ Anthony စကာရာမူချီကိုသမ္မတဒေါ်နယ်ထရမ့်ကတာဝန်ပေးခန့်လိုက်တာပါအဲဒီနောက်မှာတော့အင်ပီရိုပြောခွင့်ရတာဝန်နဲ့အင်ပီရိုပြန်ကြားရေးယာယီညွှန်ကြားရေးမှုတာဝန်ယူထားသူစပိုက်ဆာကချက်ချင်းဆိုသလိုနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်အင်ပီရိုကတာဝန်အပြောင်းလဲတွေအပေါ်သဘောထားမတူတဲ့အတွက်စပိုက်ဆာနှုတ်ထွက်တာလို့နိုင်ငံရေးအကဲခတ်တွေရဲ့သုံးသပ်ချက်တွေကိုအမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပြက်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်ဒီမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကို12ရက်ကြာလေ့လာခဲ့တဲ့ဒေါက်တာရန်ဟီလီကသူ့ရဲ့စုံစမ်းမှုတွေမှာဟန်တောင်းမှုတွေရှိခဲ့တဲ့အပေါ်စိတ်ပြက်တယ်လို့ပြောကြားခဲ့တာပါ NLD အစိုးရလက်ထက်မှာတတိယအကြိမ်လာရောက်စုံစမ်းတဲ့ဒေါက်တာရန်ဟီလီကလက်ရှိအစိုးရဟာအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့နည်းတွေကိုဆက်ပြီးသုံးနေတာတွေ့ရတဲ့အတွက်စိတ်ပြက်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်သူရဲ့ထုတ်ပြန်ချက်ထဲမှာရေဘူးရဆန်တဲ့ဆွဆွဲချက်တွေနဲ့မှားရင်းွဲ့အချက်များစွာပါဝင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် NLD ပါတီရဲ့အေယာဝတီတိုင်းမအူပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေနှုတ်ထွက်လိုက်ပါတယ်သူဟာ2015ရွေးကောက်ပွဲနောက်ပိုင်း NLD ပါတီကနေပထမဆုံးနှုတ်ထွက်တဲ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်သူအနေနဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဆက်လက်ရည်တည်သွားမယ်လို့ပြည်တွင်းသတင်းတွေကိုပြောပါတယ်ရှင်
တရင်အချင်းချုပ်ကမဆူမြတ်မုံကကြီးညာပေးခဲ့တာပါဒီကနေ့မနေ့အစည်းအဝေးထုတ်လို့ရင်မူကမှအင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Home ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီထိတစ်ကြိမ်ည 9:00 နာရီနဲ့ 10:00 နာရီထိတစ်ကြိမ်လိုင်းဒိုမီတာ 16.25 တို့ကနေအသံလွှင့်ပေးအောင်ပါပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.